Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ်ဖေဖော်ဝါရီလ18ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။တနင်္လာညပိုင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ1800နီးပါးရှိသွားပြီလို့တရုတ်ကျမ၏တာဝန်ရှိသူတွေကဒီကနေ့ပြောကြားပါရတယ်။အမေရိကန်ရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းပနားမရွေးချယ်ပွဲတွေကိုနေဗာနာပြည်နယ်မှာဂျိုတင်မဲတွေပေးနေကြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုတော့ကိုအောင်အောင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံကအမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာန NHM မှာတော့COVID-19 ယောဂါရှိမရှိစစ်ဆေးနိုင်ပါပြီလို့ဗဟိုကူးစက်ယောဂါတိုက်ဖြတ်ရေးဌာနတာဝန်ရှိသူကအတည်ပြုပြောဆိုလိုက်ပါတယ်
ဒီမှာရတဲ့ကျန်းမာရေးမှာဒီ COVID-19 ဗိုင်းရပ်စ်ကိုရှိမရှိလို့ဆက်ကျင်းနိုင်ဖြစ်ပါတယ်ဆက်ကျင်းတဲ့အခါမှာကျမတို့ညီအစ်ကိုတွေ
ဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးပြောပြသွားတာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်အစိုးရတက်တဲ့ရခိုင်တိုင်းသားလက်နက်ကိုင်တက်တို့ကြားတိုက်ပွဲတွေကြောင့်ရသေးတောင်မြို့နယ်မှာတော့သတင်းနှစ်ပတ်အတွင်းမှာစစ်ဘေးဒုက္ခသည်4000နီးပါးထွက်ပြေးနေကြရပါတယ်နောက်ဒီစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်တွေကဖျက်တောက်ခံထားရတဲ့အင်တာနက်ပြန်ပြီးတော့ဖွင့်ပေးဖို့လူမှုအဖွဲ့အစည်း105ဘွဲကဒီကနေ့တောင်းဆိုလိုက်ပါတယ်။စီးရဲတင်မာမှုတွေရှိလာနေတဲ့တက်မတော်နဲ့ကရင်မျိုးသားစီယုတ် KNU တို့ကြားမှာတော့ဆွေးနွေးပွဲမကြခင်ကျင်းပနိုင်မယ့်အလားအလာရှိပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့တနင်္လာနေ့ညရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ9000ကျော်သွားပြီးသေဆုံးသူ1800နီးပါးရှိပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောကြားပါရယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစတင်တဲ့ဟူဘေးပြည်နယ်မှာဒီကနေ့သေဆုံးသူက100ကျော်ရှိပါရယ်ပိုးကူးစက်နေသူတွေရောဂါဖြစ်နေသူတွေကိုစောင့်ရှောက်ဖို့ကျန်းမာရေးဝန်ထမ်းတွေလည်းဟူဘေးပြည်နယ်ကိုနောက်ထပ်ရောက်ရှိလာပါရယ်တရုတ်နိုင်ငံပြည်ပမှာပိုးကူးစက်သူအများဆုံးတွေ့ရှိတာကတော့ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာတိကျခွဲစောင့်ကြည့်ခံနေရတဲ့ဇိမ်ခံအပျော်စီးသင်္ဘောကြီးပေါ်မှာဖြစ်ပါရယ်အဲ့ဒီ Diamond Princess တင်မောကြီးပေါ်ကအမေရိကန်နိုင်ငံသား300ကျော်ကိုတော့အမေရိကန်အစိုးရကလေယာဉ်နှဆင်းနဲ့ကယ်ထုတ်ခဲ့ပါတယ်။အဲ့ဒီခီးသည်တွေက14ရက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေပေမဲ့ရောဂါလက္ခဏာတွေမပြတဲ့အတွက်လေယာဉ်ပေါ်တက်ခွင့်ပြုခဲ့ပြီးတခြားခီးသည်တွေနဲ့တီးခြားခွဲထားခဲ့ပါတယ်။ဒါပေမဲ့တင်မောပေါ်ကနေပြန်ခေါ်လာတဲ့အမေရိကန်အားလုံးကိုတော့ California နဲ့ Texas ပြည်နယ်တွေကလေးတဲ့စခန်းတစ်ခုမှာ14ရက်တီးခြားခွဲစောင့်ကြည့်မှာဖြစ်ပါတယ်။Diamond Princess ဇန်ခန်တင်မောကြီးပေါ်မှာနောက်ထပ်ပိုးကူးစက်သူ69ယောက်ကိုဒီကနေ့ထပ်တွေ့တာကြောင့်စုစုပေါင်းပိုးကူးစက်နေသူဟာ454ယောက်ရှိသွားပါပြီ။အဲ့ဒီတင်မောကြီးပေါ်မှာရှိနေတဲ့ Australia နိုင်ငံသားတွေကိုကယ်ထုတ်မယ်လို့ Australia ဝန်ကြီးချုပ်ကဒီကနေ့ကြေညာပါတယ်။ Canada, Italy, South Korea နဲ့ Hong Kong ကလည်းသူတို့နိုင်ငံသားတွေကိုတင်မောပေါ်ကနေကယ်ထုတ်ဖို့ပြင်ဆင်နေကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာဆက်ရှိနေကြဖြစ်ပွားနေတဲ့ပြည်တွင်းစစ်အဆုံးသတ်စေဖို့အတွက်အမေရိကန်နဲ့ညီညွတ်ရေးသဘောတူညီချက်တရက်ကိုနိုင်ငံတကာသက်သေတွေရှိထားပြီးဒီလမကုန်ခင်လက်မှတ်ရေးထိုးနိုင်ဖို့တာလီဘန်အဖွဲ့ကအစဉ်သင့်ရှိနေပုံရပါတယ်။အမေရိကန်နဲ့တာလီဘန်စစ်ဆင်ညီနိုင်သူတွေကြားဆက်ရှိလာကြဆွေးနွေးပွဲတွေကိုအင်ရှင်ဖြစ်လက်ခံကျင်းပပေးနေတဲ့ကာတာနိုင်ငံမြို့တော်ဒိုဟာမှာလက်မှတ်ရေးထိုးကြဖို့နှစ်ဖက်ကိုယ်စားလှယ်တွေသဘောတူထားတဲ့အကြောင်းတာလီဘန်အဖွဲ့အကြီးအကဲခေါင်းဆောင်တဦးကတာလီဘန်နေထောက်ခံတဲ့သတင်းဌာနတစ်ခုကိုပြောဆိုခဲ့တာပါတာလီဘန်စစ်ဆေးညှိနှိုင်းရေးအဖွဲ့ရဲ့အဓိကအဖွဲ့ဝင်တယောက်ဖြစ်တဲ့အဗ်ဒူဆလမ်ဟနာဖီနဲ့ဒိုဟာမြို့မှာခြေစိုက်တဲ့သူ့ရဲ့ရုံးအနေနဲ့လက်မှတ်ရေးထိုးဖို့နေ့အတိကျကိုတော့ထုတ်ဖော်မပြောသေးပါဘူးတာလီဘန်အဖွဲ့နဲ့နှီးစက်တဲ့သတင်းရင်းမြစ်တွေအရတော့ဒီလ29ရက်နေ့မှာလက်မှတ်ရေးထိုးနိုင်ပြီးတော့ဒီပွဲမှာအာဖဂန်ရဲ့အင်မီဂျင်နိုင်ငံတွေကကိုယ်စားလှယ်တွေကုလသမဂ္ဂလူမျိုးရေးကောင်စီအစ္စလာမစ်နိုင်ငံတွေနဲ့ဥရောပသမဂ္ဂ EU ဖွဲ့တွေကတပ်သေးတွေဖြစ်တက်ရောက်ကြပါမယ်။ဒီသဘောတူညီချက်လက်မှတ်ရေးထိုးပြီးတာနဲ့အမေရိကန်နဲ့အာဖဂန်ဆိုရုကဒီဖမ်းဆီးထားတဲ့တာလီဘန်တပုံ9000ကိုပြန်လွှတ်ပေးရမှာဖြစ်ပြီးတော့တာလီဘန်တွေဘက်ကလည်းသူတို့ဖမ်းထားတဲ့လူ1000ကိုပြန်လွှတ်ပေးရမှာပါ
။ဆီးရီးယားနိုင်ငံအလက်ပိုမြို့အနောက်မြောက်ပိုင်းကရွာပေါင်း1200ကျော်ကို12ရွာကျော်ကိုအစိုးရတပ်တွေပြန်လည်ထိန်းချုပ်နိုင်ပြီလို့ Syria စစ်တပ်ကပြောပါရယ် Syria ပြည်တွင်းစစ်ပွဲအစောပိုင်းကာလကလေးကတပုံတွေသိမ်းပိုက်ထားခဲ့တဲ့ဒေသကိုအစိုးရတပ်တွေဘက်ကပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးစားနေချိန်မှာပဲအခုလိုပြန်လည်သိမ်းပိုက်နိုင်ခဲ့တာပါအိနီချင်း Idlib နယ်တွေကခန်ရှိခွန်မြို့နာကရွာတော်တော်များများကိုလည်းသမရဘာရှာ El Assad ကိုတစ်ဆာခံတဲ့တပ်တွေကသိမ်းယူနိုင်ခဲ့တယ်လို့ဒေသရင်းသတင်းစင်းမြစ်တွေကပြောပါရယ်ဒီနေ့ကနေနေတော့ကဆီးရီးယားအစိုးရတပ်တွေနဲ့တပုံတွေဂျီဟတ်စစ်ပွဲဆင်နွှဲနေကြတဲ့စစ်သွေးကြွတွေနဲ့ တိုက်ပွဲပြင်းထန်ခဲ့တယ်လို့လူခွင့်ရေးဆရာစီးရီးယားစောင့်ကြည့်အဖွဲ့ကပြောပါတယ်နိုင်ငံတွေကတခြားလက်နက်ကိုင်အဖွဲ့အလုံးကိုအကြမ်းဖက်အဖွဲ့တွေလို့ပြောနေတဲ့ဆီးရီးယားအစိုးရဘက်ကတော့အလက်ပိုအနောက်မြောက်ပိုင်းနဲ့အစ်ဒလစ်နယ်နေရာတော်တော်များများမှာအကြမ်းဖက်အဖွဲ့တွေနဲ့တိုက်ပွဲမှာအစိုးရတပ်တွေဘက်ကမြန်မြန်ဆန်ဆန်ရှေ့တိုးထိုးစစ်ဆင်နိုင်ခဲ့တယ်လို့အစိုးရပိုင်းစာနာသတင်းကဖော်ပြပါရတယ်။နိုင်ငံတောင်ပိုင်းဒမတ်စကတ်မြို့တော်နဲ့မြောက်ပိုင်းကဒီအလက်ပိုမြို့ကိုဆက်သွယ်ထားတဲ့ M5 အဝေးပြေးလမ်းမကြီးကိုအစိုးရတပ်တွေဘက်ကထိန်းချုပ်လိုက်ပြီးနောက်မှာအခုလိုတိုက်ပွဲတွေဖြစ်ပွားတာဖြစ်ပါတယ်။
အမေရိကန်နဲ့ဥရောပတို့ကြားတည်ရှိတဲ့ဆက်ဆံရေး Transatlantic Relationship လက်လော့ချင်နေတဲ့ပတ်သက်လို့အမေရိကန်နဲ့ဥရောပနိုင်ငံတွေကြားသဘောထားအမြင်မတူညီမှုတွေထင်ထင်ရှားရှားရှိနေတာကိုဂျာမနီနိုင်ငံမှာကျင်းပနေတဲ့မြို့နယ်လူမျိုးရေးဆိုင်ရာညီလာခံမှာတွေ့မြင်ခဲ့ကြရပါတယ်။အဲ့ဒီညီလာခံကိုကမ္ဘာတဝန်းကနိုင်ငံရေးနဲ့စီးရေးကောင်ဆယ်ရာနဲ့ချီတက်ရောက်ခဲ့တာဖြစ်ပါတယ်။ဂျာမနီသမ္မတ Frank Walter Steinmeier ကဒီညီလာခံအဖွဲ့မင်ကွန်းပြောတဲ့အခါမှာအမေရိကန်နိုင်ငံဟာနိုင်ငံကအတိုင်းဝိုင်း International Community ဆိုတဲ့အယူအဆကိုညင်းဆိုနေတယ်လို့ဆွဆွဲလိုက်တယ်လို့ရုရှားနဲ့တရုတ်နိုင်ငံတို့ရဲ့ချင်းချောက်မှုအန္တရာယ်ကိုလည်းသတိပေးပြကြခဲ့ပါရယ်အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper နဲ့နိုင်ငံခြားရေးဝန်ကြီး Mike Pompeo ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကတော့အမေရိကန်နဲ့ဥရောပကြားဆန်ရေးအဖို့အထစ်ဖြစ်နေတယ်ဆိုတော့ကိုလက်မခံပဲညင်းဆိုခဲ့ပါရယ်နိုင်ငံခြားရေးဝန်ကြီး Pompeo ကဒီဆက်ဆံရေးအဖို့အထစ်ရှိနေတယ်လို့ပြောတာဟာလက်ရှိမန်တရားကိုထင်ရှားခြင်းမရှိကြောင်းနဲ့အဲ့ဒီဆက်ဆံရေးပြီးဆုံးသွားပြီလို့ပြောတာဟာချက်ကားပြောနေတာဖြစ်တယ်လို့လည်းပြောပါရယ်ခင်ဗျာ
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညာပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ကအဖွဲ့ဝင်၃ယောက်ကိုနောက်ထပ်၆လထောင်ဒဏ်ချခဲ့တဲ့အပေါ် Amnesty International အဖွဲ့ကကြေညာချက်ထုတ်ပြန်ပြီးတော့သူတို့ကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့နောက်ထပ်တရားစွဲခံရတဲ့ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ဝင်9ယောက်ထဲက၃ယောက်ကိုဘုရားထောင်မြို့နယ်တရားရုံးကအလုံးနဲ့ထောင်ဒဏ်ချလထမှတ်ခဲ့တာပါ။မြန်မာနိုင်ငံမှာကောင်းမွန်တဲ့အနာဂတ်ရရှိဖို့ဖျော်ဖြေကြတဲ့လူငယ်တွေအခုလိုမျိုးတရားစွဲခံထောင်ဒဏ်ချခံရတာကိုကြီးကြီးအဖြစ်မြန်မာစစ်တပ်ကအညှို့အထဆောင်ရွက်နေတယ်ဆိုတာပြသနေတယ်လို့ Amnesty International ရဲ့ဒေသဆိုင်ရာညွှန်မှု Nicholas Bagelin ကပြောပါတယ်။အာဏာပိုင်တွေဟာလူငယ်တွေတယောတင်ပြတဲ့အခြေအနေတွေကိုစဉ်းစားမဲ့အစားသူတို့ကိုအပြစ်ပေးနေတယ်လို့လည်းသူကပြောပါတယ်။အခုလိုမျိုးပြစ်ဒဏ်တွေကိုပယ်ဖြတ်တင့်တယ်လို့ဖန်ဆီးထားတဲ့တန်ကြပ်အဖွဲ့ဝင်အလုံးကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့နောက်ထပ်ဆွဲချက်တွေအလုံးကိုပြန်ရုပ်သိမ်းပေးဖို့အတွက်လဲ AI အဖွဲ့ကတောင်းဆိုပါတယ်ရွေးကောက်ပွဲကျင်းပဖို့ရှိနေချိန်မှာဒေါအောင်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအပြည့်အဝကာကွယ်ပြီးဒီအခွင့်အရေးတွေအတွက်အတားအဆီးဖြစ်နေတဲ့ဥပဒေတွေကိုရုပ်သိမ်းဒါမှမဟုတ်ပြင်ဆင်တင့်တယ်လို့ Amnesty International အဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့တန်ကြပ်ထိုးရာနဲ့ပတ်သက်လို့နိုင်ငံတော်အကြီးအကျယ်ပြက်စင်မှုပုံမှန်905ကာကြီးဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးတို့နဲ့စစ်တပ်ကတရားစွဲထားတာပါအမှုစုစုပေါင်း10မှု ရှိပြီးတော့လောလောဆယ်အထိအမှု4မှုကိုမြို့နယ်တရားရုံးတွေကအပြစ်ရှိတယ်လို့ဆုံးဖြတ်ကအလုံးနဲ့ထောင်ဒဏ်တွေအသီးသီးချမှတ်နေတာဖြစ်ပါတယ်
အမေရိကန်ပြည်သူ့စုမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲကြရင်လက်ရှိ Republican သမ္မတ Donald Trump နဲ့ရှင်ပြိုင်မှုအတွက် Democratic Party တွင်သမ္မတလောင်းရွေးချယ်ပွဲကိုကျင်းပနေတာမှာဒီလ22ရက်နေ့ Nevada ပြည်နယ်မှာကျင်းပမယ့်ပနားမရွေးကောက်ပွဲအတွက်ကြိုတင်မဲတွေစပိတ်နေပါပြီ Nevada ပြည်နယ်မှာဒီလိုကြိုတင်မဲခွင့်ပြုတာကတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ်ကြိုတင်မဲပေးမဲ့ရက်ကိုတနင်္ဂနွေနေ့ကနေအင်္ဂါနေ့အထိသတ်မှတ်ထားပြီးပနားမရွေးကောက်ပွဲကိုတော့ Nevada ပြည်နယ်တော်ဝန်စနေနေ့မှာကျင်းပမှာပါဒီဘာရပီနေဟာလူမျိုးရေးအရာကွေးပြားမှုတွေတည်တည်တသာရှိနေတဲ့ဒေသဖြစ်တာမို့ဒီမိုကရက်တစ်ပါတီတမန်တော်ရှင်ပြန်သူတွေအတွက်လူမျိုးစုံမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကန့်ကွက်မှုတွေကိုပထမဆုံးရင်ဆိုင်ရမယ့်နေရာလည်းဖြစ်ပါတယ်နီဗာဒါဟာအစောပိုင်းပနမယူကောက်ပွဲတွေကျင်းပခဲ့တဲ့အိုင်အိုဝါနဲ့နယူးဟမ်ပ်ရှယ်ပြည်နယ်တွေလိုလူမျိုးအများစုကြီးစိုးတဲ့ပြည်နယ်မဟုတ်ပဲလက်တင်တွေဘွားတွေအာဖရိကန်တွေဘွားတွေအများပြားရှိတဲ့ပြည်နယ်တစ်ခုဟာအစောပိုင်းကျင်းပပြီးစီးခဲ့တဲ့ပါတီရင်းတမန်တော်ရွေးပွဲတွေမှာတော့သူကိုယ်သူဆိုရှယ်ဒီမိုကရက်တူအဖြစ်ကြွေးကြော်ထားတဲ့ဗမောင်ပြည်နယ်ထက်လွတ်တော်မှန်ဘာနီဆန်နတ်ကဒီလူလူထောက်ခံမဲ့အများဆုံးရထားပြီးတော့အခုလာမယ့်နီဗာဒါရွေးကောက်ပွဲမှာလည်းအနိုင်ရပွဲရှိကြောင်းရွေးကောက်ပွဲမတိုင်ခင်လူလူစစ်တမ်းတွေအများသိရပါတယ်ခင်ဗျာ
အမေရိကန်အစိုးရရှေ့နေချုပ်ဝီလျံဘာယာရုကနေနှုတ်ထွက်ပေးဖို့အမေရိကန်တရားရေးဝန်ထမ်းဟောင်းနဲ့အစိုးရရှေ့နေဟောင်းတရားတထောင်ကျော်ကအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မိတ်ဆွေလည်းဖြစ် နိုင်ငံရေးအကြံပေးဟောင်းလည်းဖြစ်တဲ့ Roger Stone အတွက်ထောင်ဒဏ်အကြံပြုချက်ကိုတရားရေးဌာနကပြန်လည်ပြင်ဆင်ခဲ့ပြီးတဲ့နောက် Republican အစိုးရလက်ထက်ရော Democrat အစိုးရလက်ထက်မှာပါတာဝန်ထမ်းခဲ့ကြတဲ့တရားရေးဝန်ထမ်းနဲ့အစိုးရရှေ့နေဟောင်း 1,100 ကျော်ကအခုလိုတောင်းဆိုလိုက်ကြတာပါလက်ရှိတရားရေးဌာနမှာတာဝန်ထမ်းနေကြသူတွေအနေနဲ့လဲချက်ဝက်နဲ့မညီညွတ်တဲ့လောက်ရတစုံတရာတွေ့ခဲ့ရင်တရားရေးဌာနစုံစမ်းရေးမှူးချုပ်နဲ့လွှတ်တော်ကိုတင်ပြကြဖို့သူတို့ကတိုက်တွန်းခဲ့ပါတယ်2016သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ယှက်မှုနဲ့ပတ်သက်တဲ့စုံစမ်းမှုအတွင်းလွှတ်တော်ကိုလိန်ညာမှုတက်သေးထွက်ဆိုမဲ့သူတွေကိုတားဆီးနှောက်ယှက်မှုတို့နဲ့အပြစ်ရှိကြောင်းတွေးရှိထားတဲ့ Roger Stone အတွက်ထောင်ဒဏ်9နှစ်ကနေ6နှစ်အထိချမှတ်ဖို့မူလကအကြံပြုထားတာပါဒါပေမဲ့တရားရေးဌာနရဲ့လွဲမှားမှုဖြစ်တယ်လို့သမ္မတ Trump က Twitter ပေါ်မှာရေးသားခဲ့ပြီးတဲ့နောက်တရားရေးဌာနကထောင်ဒဏ်အကြံပြုချက်ကိုရှော့ချခဲ့တာပါဒါကြောင့်ဒီအမှုကိုကင်တွယ်နေတဲ့အစိုးရရှိနေ4ယောက်လုံးအမှုကနေနှုတ်ထွက်ခဲ့ကြတဲ့အပြင်တယောက်ကတရားရေးဌာနကနေပါနှုတ်ထွက်သွားပါတယ်ခုလိုထောင်ဒဏ်အကြံပြုချက်တွေကိုပြင်ဆင်တဲ့အတွက်ရှေ့နေချုပ်ဝီလျံဘားကိုသမ္မတ Trump က Twitter ပေါ်မှာချီးကျူးပါတယ်ဝီလျံဘားကတော့ဒီအမှုအတွက်သမ္မတကတစုံတရာခိုင်းစေညွှန်ကြားခြင်းမရှိဘူးလို့ ABC ရုပ်သံနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်
။ဩစတြေးလျနိုင်ငံမှာတော်မီရမုံငွေဂီတဖျော်ဖြေပွဲတစ်ခုကိုမနေ့တနင်္ဂနွေနေ့ကဆစ်ဒနီမြို့မှာကျင်းပခဲ့ပါတယ်။ဒီဖျော်ဖြေပွဲမှာပြည်တွင်းပြည်ပကဂီတအနုပညာရှင်တွေပါဝင်ပြီးတော့လူပေါင်း 9,000 လောက်တက်ရောက်အားပေးခဲ့ကြပါတယ်။ပွဲမှာဩစတြေးလျရုပ်ရှင်နဲ့ဟာသာတရုတ်ဆောင်စာရေးဆရာစီလစ်ဘာဘာကအစီအစဉ်မှုအဖြစ်ဆောင်ရွက်ပါတယ်။ဒီပွဲမှာအဲလစ်ကူပါအိုလီဗီယာနျူတန်ဂျွန်နဲ့အဲလန်နိုင်ငံကအကျော်မော်ရူနန်ခီဒီနိုလိုနာမည်ကျော်အနုပညာရှင်တွေကလာပြီးတော့ဖျော်ဖြေခဲ့ကြတာပါ။ဒီပွဲကရတဲ့ငွေတွေကိုတော်မီကြောင့်ပျက်စီးဆုံးရှုံးခဲ့ရတဲ့ဒေသတွေကြီးလက်မိသက်ဌာနတွေနဲ့တလိမ့်ဆန်ပြုစုဆောင်ရှောင်ရေးအဖွဲ့တွေကိုပေးလှူသွားဖို့စီစဉ်ထားပါတယ်။ဩစတြေးလျမှာပြီးခဲ့တဲ့စက်တင်ဘာလကစပြီးတော့လောင်တဲ့တော်မီတွေကြောင့်မြေကာပေါင်း29သန်းကျော်မီးလောင်ပျက်စီးခဲ့ပါတယ်။ New South Wales ပြည်နယ်မှာမီးကြောင့်အနည်းဆုံး33ယောက်သေဆုံးခဲ့တယ်လို့တော်ရိုင်းတလိမ့်ဆန်တန်းချီပြီးတော့လည်းသေဆုံးခဲ့ရပါတယ်ခင်ဗျာ။
တနင်္လာညအတွက်နောက်ဆုံးသိထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ Website မှာနားဆင်နိုင်ကြပါရှင်အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံကအမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာန NHM မှာတော့ COVID-19 ရောဂါရှိမရှိစစ်ဆေးနိုင်ပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူကပြောပါတယ်လူနာတွေစီကတက်ခွဲနမူနာတွေကိုရယူပြီးတော့ရောဂါပိုးရှိမရှိဆိုတာကို NHL ကနေစစ်ဆေးတဲ့ရလဒ်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ရည်ညွှန်းတက်ခွဲခန့်နေစီဟာရလဒ်ဟာကိုက်ညီမှုရှိတာကိုလည်းတွေ့ရပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကသတင်းပေးပို့ထားပါတယ်
COVID-19 virus ရောဂါပိုးရှိမရှိဆိုတာကိုမြန်မာနိုင်ငံမှာရှိတဲ့အမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာန NHM မှာစတင်စစ်ဆေးနိုင်ပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ
်။ဒီမှာရတဲ့ခွဲနှုန်းမှုများတွေမှာဒီ COVID-19 virus ကိုရှိမရှိလို့စစ်ဆေးနိုင်ဖြစ်ပါတယ်။စစ်ဆေးတဲ့အခါမှာကျွန်တော်တို့မြန်မာတွေစစ်ဆေးသလိုပဲကွာကျွန်တော်တို့ပြန်ကြည့်ရောဂါဆက်ချက်တဲ့ထိုင်းနိုင်ငံ NHM မှာတခါတော့ပြေးဖို့ပြီးစစ်ဆေးတာရှိပါတယ်။အဲ့ဒီရတဲ့အဖြစ်လေးအားဖြင့်ကန့်ကျင်မှုရှိတာတွေ့ရပါတယ်။ဒါကတော့ဒီမှာကျွန်တော်တို့ဒီမှာနိုင်ငံ National Health Laboratory ရဲ့အောက်မှာမျိုးဖြစ်ပါတယ်
။ COVID-19 တန်တရားနဲ့စောင့်ကြည့်လူနာတွေရဲ့တက်ခွဲနမူနာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရင်းညွှန်းတက်ခွဲခန့်တွေကတခုဖြစ်တဲ့ထိုင်းနိုင်ငံမှာရှိတဲ့တက်ခွဲခန့်စီကိုသာပေးပို့ပြီးအတည်ပြုချက်ရယူခဲ့တာပါ။ဒါပေမဲ့မနေ့ကစောင့်ကြည့်လူနာ2ဦးရဲ့ရောဂါရှိမရှိတက်ခွဲအဖြစ်မှာရင်းညွှန်းတက်ခွဲခန့်စီကရလဒ်နဲ့ NHL ကရလဒ်အတူတူဖြစ်တာကိုတွေ့ရတယ်လို့ပြောပါတယ်။အခုလိုမြန်မာနိုင်ငံက NHL မှာစစ်ဆေးနိုင်မှုအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ချိတ်ဆက်ပေးမှုနဲ့ထိုင်းနိုင်ငံနဲ့ဂျပန်နိုင်ငံတို့ကနေလိုအပ်တဲ့တက်ခွဲပစ္စည်းတွေကိုလက်ခံရရှိပြီးလူနာတွေရဲ့တက်ခွဲနမူနာတွေမှာ COVID-19 virus ရောဂါပိုးရှိမရှိဆိုတာကိုရည်ညွှန်းတက်ခွဲခန့်နဲ့တပြိုင်တည်းစစ်ဆေးနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာ COVID-19 တန်တရားလူနာမတွေ့ရှိသေးပေစောင့်ကြည့်လူနာကတော့10ဦးရှိပြီးအဲ့ဒီထဲက2ဦးမှာရောဂါပိုးမရှိကြောင်းမနေ့ကဖေဖော်ဝါရီလ16ရက်ညပိုင်းမှာရည်ညွှန်းတက်ခွဲခန့်ကပြန်ချလာတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
အခုလက်ရှိမှာတော့เนาะကျွန်တော်တို့နိုင်ငံမှာတန်ဖိုးလူနာတွေ့ရှိနေရှိသေးပါဘူး။ဒီနေ့ကအများကြီးဆိုလို့ရှိရင်တော့ဒီမှာ10ဦးကို ဆွေးနွေးတာမှာဆက်လက်ပြီးတော့စောင့်ကြည့်ထူထောင်မှုပေးနေပါတယ်။သူတို့တွေကနေပြီးတော့တက္ကသိုလ်နမူနာတွေကိုလည်းကျွန်တော်တို့ကသလိုရှိပြီးဒေါက်တာဆက်ကိုပြေးပြတဲ့အခါဒီရောက်ဆိုလို့ရှိရင်အထူးပြန်လာပါမယ်။မိုင်းချက်ပြုတ်တဲ့ဆွေးနွေးကအတူ26နှစ်ရဲ့မျိုးသားတူနဲ့ငူးကုန်မျိုးနဲ့ဆွေးနွေးတာအသက်27နှစ်ရဲ့မျိုးသမီးတူဒီလိုပါမှုကမှုရတဲ့ခွဲချီလို့မှာဆိုလို့ရှိရင် COVID-19 ဗိုင်းရပ်စ်ရောဂါကိုမရှိပါကြောင်းဆိုပြီးတော့သူကမနည်းမနည်းပိုင်းမှာပြန်လာတဲ့အခါပျက်ပြတာဖြစ်ပြီးဖြစ်ပါတယ်။
ကျန်ရှိနေသေးတဲ့လူနာ၈ဦးတဲကမန္တလေးပြည်သူစေယုံကြီးကအသက်24နှစ်အရွယ်အမျိုးသားလာရှုမြို့နယ်စေယုံကအသက်18နှစ်အရွယ်အမျိုးသမီးတောင်တာမြို့နယ်စေယုံကအသက်38နှစ်အရွယ်အမျိုးသားမြစ်သားမြို့နယ်စေယုံကအသက်18နှစ်အရွယ်အမျိုးသားနဲ့အသက်34နှစ်အရွယ်အမျိုးသားသူတို့၅ဦးရဲ့တခွဲရလက်အဖြေကိုစောင့်နေပြီးလာရှုမြို့နယ်စေယုံကအသက်40အရွယ်အမျိုးသားဝေဘာကြီးအထူးကုစေယုံကအသက်38နှစ်အရွယ်အမျိုးသားနဲ့49နှစ်အရွယ်အမျိုးသားသူတို့၃ဦးရဲ့တက်ခွဲနမူနာတွေကိုတော့ရည်ညွှန်းတက်ခွဲခန်းစီပေးပို့ဖို့စီစဉ်နေတယ်လို့သိရပါတယ်။မြန်မာနိုင်ငံမှာ COVID-19 ရှိမရှိစစ်ဆေးလာနိုင်မယ်မယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ရည်ညွှန်းတက်ခွဲခန်းစီကိုတော့လူနာတွေရဲ့တက်ခွဲနမူနာတွေကိုပေးပို့ပြီးသူတို့ရဲ့ရလဒ်ကိုသာအတည်ပြုချက်ရယူရအောင်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုလုံးဝမရှိသေးပေမဲ့ပြည်သူလူထုအနေနဲ့ကိုယ်ခံအားကောင်းအောင်စားသောက်နေထိုင်မှုလူထုတတ်တဲ့နေရာတွေကိုရှောင်ကြဉ်ပြီးလက်ကိုစနစ်တကျမကြခဏဆေးပေးဖို့အပါအဝင်ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့အတွက်လည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်။ COVID-19 ကူးစက်ခံရသူဟာတရုတ်နိုင်ငံမှာ9000နဲ့အများဆုံးဖြစ်ပြီးဂျပန်နိုင်ငံမှာအယောက်400နဲ့ဒုတိယအများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန့်ပွားလာတဲ့ဒီ virus ပိုးဟာဒေသရင်းနိုင်ငံတွေဥရောပနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း28နိုင်ငံကိုကူးစက်ပြန့်နှံ့နေပါတယ်။တရုတ်နိုင်ငံသား1800နီးပါးသေဆုံးခဲ့ပြီးဂျပန်၊ဟောင်ကောင်၊ထိုင်ဝမ်၊ဖိလစ်ပိုင်စတဲ့နိုင်ငံတွေမှာတော့တယောက်စီသေဆုံးခဲ့ပါတယ
်။မဆူဆူသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေသတင်းကိုတင်ဆက်ပေးကြပါတယ်။မြမဆိုးရစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြားကတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ရေသေးတောင်မြို့နယ်ထဲမှာတော့ဒီသတင်းပတ်နှစ်ပတ်အတွင်းမှာအိုးအိမ်ဆွန့်ခွာပြီးထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်ပေါင်းက4000နီးပါးအထိရှိလာနေပြီဖြစ်ပါတယ်။ရခိုင်မြောက်ပိုင်းကစစ်ဘေးရှောင်စခန်းတွေကိုရောက်ရှိလာတဲ့စစ်ဘေးဒုက္ခသည်တွေရဲ့အခက်အခဲစိန်ခေါ်မှုတွေကိုတော့ VOA မြမပိုင်းသတင်းတောက်ကိုတက်နိုင်ကမေးမြန်းပြီးသတင်းပေးပို့ထားပါတယ်။
ရတဲ့တော်မျိုးနယ်တွင်မှာဖေဖော်ဝါရီလအစပိုင်းကစတင်ပြီးဆိုရတက်နေရခိုင်လက်နက်ကိုင်ရဲ့ဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ကျွော်ပေါင်း၄၀ကျော်လောက်ကဒေသခံ4000နီးပါးဟာအိုးရင်ဆုံးခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်။လက်ရှိရှိမှာရတဲ့တော်မျိုးပေါ်ကိုထွက်ပြေးလာသူတွေများပြားလာတာကြောင့်စစ်ဘေးဒုက္ခသည်တွေအတွက်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့ကိုကျော်မင်းခိုင်ကပြောပါတယ်။
ကြက်တိုက်တွန်းနေတယ်ခင်ဗျာဟွာရော့သွားတယ်ဆိုတာမရှိဘူးနေတိုင်းလို့လို့တွန်းနေတယ်ဥမာတချို့ရွာတွေမှာဆိုရင်လူ၁၀ယောက်ပြည့်အောင်မရှိတော့ဘူးပေါ့နော်အိမ်၅၆ယောက်ရှိတဲ့ရွာမှာတော့မှဒီလူ၁၀ယောက်ပြည့်အောင်မရှိတဲ့ရွာတွေတော်တော်များသွားပြီခင်ဗျာအများကြီးခက်ခဲရှိရခင်ဗျာအခုပထမကျတော့ကျွန်တော်တို့ဘုံကျောင်းလေးမှာထားတယ်ပေါ့နော်နောက်ကျတော့ဘုံကျောင်းဝင်းလေးမှာဒီဟိုတာလပက်လေးနဲ့မိုးကာလေးနဲ့လှုပ်ထားတယ်နောက်ကြတော့အဲ့ဒီဟာကိုတော့မှကျွန်တော်တို့လုံလောက်လောက်မပေးနိုင်တော့ဘူး။ဟာတော်တော်လေးများလာတဲ့ခါကျတော့လေကျွန်မထိနိုင်မသိနိုင်ဖြစ်လာတယ်ခင်ဗျာဒုက္ခသင်္ကေတထားတာလေ။အခုဆိုရင်ဒီကျွန်တော်တို့ဇုံးရင်တာကကျဲမာရေပေါ့နော်။တစုံတစ်ခုခုဒီကျဲမာရေဒီကုဆွေးဟိုယောဂလိုပုံစံမျိုးဖြစ်လာခဲ့ရင်ကျွန်တော်တို့ဘယ်လိုမှတားနိုင်မှာမဟုတ်ဘူးခင်ဗျာတော်တော်လေးအဲ့ဒီရှိတဲ့နေထားပါပဲ
။ဖေဖော်ဝါရီလအစပိုင်းလောက်ကလေးကရသေတော်မျိုးနဲ့အောင်မေကုန်းကျေးရွာကထွက်ပြေးလာတဲ့သူတွေဟာနေစရာမရှိတာကြောင့်နေကြီးပေါ်မှာစက်ခူကတွေခင်းပြီးအိတ်နေကြရတယ်လို့ရသေတော်မျိုးပေါ်ကစစ်ဆောင်တူကပြောပါတယ
်။မြေကတော့အမှုရေကာရင်မရှိတာလေ။အဲ့တော့ဒီကျဲမာရေနဲ့ပတ်သက်ပြီးတော့အင်တာတွေမလုံးရှုံတာတွေဟောကဲကျွန်တော်တို့ကတော့ဒီစက်ခူကတော့မရှိမှာတင်ပြီးတော့အင်တာတွေမလုံးတက်သူမှလည်းမလုံးတော့ဘူး။အဲ့တော့အေးတယ်ဗျ။
ရတဲ့တော်မျိုးနယ်မှာဖေဖော်ဝါရီလအတွင်းဆိုရတက်နဲ့အဖွဲ့တို့တိုက်ပွဲတွေရခိုင်ကထက်ပြင်းထန်နေပြီးကျေးရွာပေါင်း၄၀ကျော်လောက်ကဒေသခံ၄000နီးပါးဟာနှိဆက်ရဆွေမျိုးတွေနဲ့ရတဲ့တော်မျိုးပေါ်ကိုအိုးအင်ဆုံးခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်။မင်းပြမျိုးနယ်နဲ့လင်းမိုင်လောက်ဝေးတဲ့ဖောက်ပြော်ကျေးရွာမှာလည်းပြီးခဲ့တဲ့ရက်ပိုင်းကစတင်ပြီးတိုက်ပွဲတွေပြင်းထန်ဖြစ်ပေါ်နေတာကြောင့်ဒေသခံကျေးရွာတော်တွေဟာနှိဆက်ရကိုထွက်ပြေးတော့ကြတယ်လို့ကျေးရွာတွင်းမှာပိတ်မိနေသူတွေလည်းရှိနေပါတယ်။မင်းပြမျိုးနဲ့ဖောက်ပြော်ကျေးွာကဒေသခံတွေများစုဟာနှိစက်အဘေးလွတ်ရာတွေကိုထွက်ပြေးသွားကြပေမဲ့မအေးမြန်တွေကတော့သူ့မှာတော့ဆရာနေရာလေးမရှိသလိုမတန်ဆွန်းဖက်ခင်ကိုပြုစုနေရတာကြောင့်ကျေးွာတွင်းမှာပဲနေထိုင်နေရတယ်လို့ပြောပါတယ
်။ဒီရကုန်းလုံးထွက်ပြေးနေတဲ့တခြားရောကျွန်တော်တို့ကလည်းတော့ဆရာနေရာမရှိတော့ချေမျိုးတွေမရှိတော့ဘူးလားအိမ်မှာပြုတ်ခဲ့ပြီးနေရတယ်။ရိုးရင်းမှာခဏခေလောက်ကျန်တယ်အကွင့်ဖြစ်ဖို့စတဲ့တော့ရှိပေးတယ
်။ရခိုင်မြောက်ပိုင်းမှာစစ်ဆောင်တွေများလာတာနဲ့အများစားဝတ်နေရတဲ့အပြင်တောက်တုံးရေရှားပါးလေးပြဿနာတွေကိုပါစစ်ဆောင်စခန်းတွေမှာရင်ဆိုင်လာရတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ကပြောခွင့်ရကိုစောစောထွန်းကပြောပါတယ်
။တောင်မင်္ဂလာစခန်းကပို့ပြီးတော့ဆိုတာပေါ့နော်။ဘာကြောင့်လဲဆိုတော့သူတို့ကတောက်ရေရောတုံးရေရောအခက်အခဲတွေ့နေကြတာဖြစ်တယ်။နောက်ပြီးတော့မှ 你早已不担心的，主要讲么路，走路嘛，我要肯定的，我要个平台的心理过咯。
这看苗白嘛，系列计划的嘛，一干队是不没嘞，计划队嘛越到那边。这边像物业队的多拉尼拉讲，阿库路到东也下巴的别的那队呢，因上来啊，去的路嘞，都个社交吧嘞。一看苗白嘛，苏亚丹的二回头下，来西兄弟带部队变态的咯，带部队讲，你也生活特别人家的，这边都看的物业下嘞，这边超长脚提起来的咯，这边像这个是因高油内的 REC 时代呀，第二把的呀。
တခါတော့ရခိုင်ပြည်နယ်တွင်ကတိုက်ပွဲတွေကြောင့်တောင်းနဲ့ချီပြီးတော့ထွက်ပြေးနေရတဲ့စစ်ရှောက်ဒုက္ခသည်တွေအခြေအနေကိုတတ်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်တချို့အင်တာနက်ဖြတ်တောက်ခံရတဲ့အပေါ်မှာပြန်ဖွင့်ပေးဖို့တောင်းဆိုတဲ့အကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်တွေကရှစ်မြို့နယ်နောက်ချင်းပြည်နယ်ပလောဝမြို့နယ်တွေမှာအဖြတ်တောက်ခံထားရတဲ့အင်တာနက်ဆက်သွယ်မှုကိုပြန်ပြီးတော့မှဖွင့်ပေးဖို့လူမှုအဖွဲ့အစည်း105ဘွဲကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒါ့အပြင်အဲ့ဒီဒေသတွေမှာအင်တာနက်ပိတ်ခံလိုက်ရပြီးတဲ့နောက်ပိုင်းမှာရင်းဆိုင်တိုက်ပွဲတွေကပိုပြီးတော့များလာတယ်လို့လူခွေချိုးဖောက်မှုတွေလည်းပိုပြီးတော့တိုးလာတယ်လို့ပြောပါတယ်။ VOA မြန်မာပိုင်းရဲ့သတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်နဲ့ချင်းပြည်နယ်တွေတွင်တိုက်ပွဲဖြစ်ပွားရာဒေသတွေမှာအင်တာနက်ဖြတ်တောက်ခံရပြီးနောက်မှာလူခုရေးချိုးပေါင်းမှုတွေတိုးလာနေတာကြောင့်ပြန်လည်ဖွင့်ပေးဖို့အခုလိုတောင်းဆိုတာဖြစ်ကြောင်းရခိုင်လူမှုဖွဲ့စည်းတွေရဲ့ပြောခွင့်ရဝန်လက်ဖောင်ဒေးရှင်းရဲ့တိုက်တာခိုင်ကောင်းဆန်ကပြောပါတယ
်လက်ရှိရခိုင်ပြည်မှာအင်တာနက်ပိတ်ဆို့မှုရောလူတွေရဲ့ဘဝလုံခြုံမှုတွေစာဝတ်နေရေးနောက်တစ်ခါပြည်ညာရေးကျန်းမာရေးဆုံးဆုံးမှုတွေဖြစ်နေတယ်နောက်တစ်ခုကကျွန်တော်တို့ဒီအင်တာနက်ပိတ်ဆိတ်မှုကပေါ့လေကျွန်တော်တို့ဒီခါဒီမှာလူခွင့်ရရှိပေါက်တဲ့တို့အစိုးရအနေနဲ့ဝန်ခံနေတာဖြစ်တဲ့အဲ့ဒါဒီကြောင့်ဒီစစ်ဘေးတင်းနဲ့ကလေးတွေနောက်တစ်ခါဒီကြာရတဲ့လူတွေနောက်ဒီကြေကြတဲ့ဒီဟာကြီးကိုဒီကျွန်တော်တို့ဒီအစိုးရအနေနဲ့နာနဲ့ပြန်ဖွင့်ပေးဖို့ပေါ့လေကျွန်တော်တို့တောင်းဆိုရတာဖြစ်ပါတယ်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေတို့တနစ်ကျော်တိုက်ပွဲပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဘူတီတောင်မောင်သောရတိတ်တောင်ပုံရွှန်ကြောက်တော်မင်းပြမြေပုံမြောင်းမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်တို့ကို2019ခုနှစ်ဇွန်လ23ရက်နေ့ကစတင်ပြီးစစ်တပ်ရေးဝန်ကြီးဌာနကအင်တာနက်လိုင်းအသုံးပြုမှုပထမကြိမ်ဖြတ်တောက်ခဲ့ပါတယ်ဒီထဲဘူတီတောင်မောင်သောရတိတ်တောင်နဲ့မြေပုံမြို့နယ်တို့မှာစက်တင်ဘာ3ရက်နေ့ကအင်တာနက်လိုင်းပြန်လည်ဖွင့်လှစ်ပေးပေမဲ့ဖေဖော်ဝါရီလ3ရက်နေ့မှာဒုတိယကြိမ်ပြန်ပြီးပိတ်ပစ်ခဲ့တာဖြစ်ပါတယ်အခုလိုအင်တာနက်ပိတ်ပင်ခံရပြီးမှတိုက်ပွဲတွေပိုပြင်းထန်လာတယ်လို့လူခုရေးချိုးဖောက်မှုတွေကလည်းပိုများလာတယ်လို့ခိုင်ကောင်းဆန်ကပြောပါတယ
်အင်တာနက်ဖြတ်ပစ်မှုတွေနောက်ပိုင်းမှာကျတော့လူခုရေးချိုးဖောက်မှုပိုများလာတဲ့တိုက်ပွဲတွေပေါ့လေတိုက်ပွဲတွေပြင်းထန်လာတာလေကျွန်တော်တို့ကြုံတွေ့နေရပါတယ
်ဒီဖေဖော်ဝါရီလအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကလေးငယ်ပါဝင်အယတ်သားတေဆုံးသူ9ဦးထိရှိလာပြီးတန်ရာရတူကလည်း60လောက်ထိဖြစ်လာနေတာပါရခိုင်ပြည်နယ်ရှစ်မြို့နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့မှာအင်တာနက်ဖြတ်တောက်တာနဲ့ပတ်သက်ပြီးအရဖွဲ့ဖွဲ့စည်းတွေကန့်ကွက်နေတဲ့ပုံမှာသဘောထားသိရှိဖို့ဆက်တွယ်ရေးဝန်ကြီးဌာနကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်အစိုးရဖွဲ့ပြောခွင့်ရစီပင်တာယာရေးဝန်ကြီးဦးဝင်းမြင့်ကတော့ပြည်နယ်အစိုးရအနေနဲ့ဝင်ရောက်ပြောပိုင်ခွင့်မရှိဘူးလို့ပြောပါရတယ်
။ကျွန်တော်ပြည်နယ်အစိုးရအနေနဲ့လည်းအင်တာနက်ဖြတ်တောက်ခြင်းနဲ့ဖြတ်တောက်ခြင်းပေါ်မှာပြောလို့မရဘူးဆိုတော့ဝင်ရောက်ပြီးတော့ပြောပိုင်ခွင့်ကျွန်တော်မရှိတဲ့အခါကျတော့အကျောရခက်တဲ့ internet line ပြန်ဖွင့်ပေးပါဒီပေါ်မှာတော့ကျွန်တော်တို့ကတော့တဘောလာပြီးပေါ်တော့ခက်တဲ့
စည်ရေးသိမ်းမှမှုဖြစ်ပွားနေတဲ့ဒေတာအတွင်း internet line ဖြတ်တောက်မှုဟာဒေတာအတွင်းအခြေအနေကိုပိုပြီးဆိုးလာစေတယ်လို့ရတိတောင်မြို့နယ်လူမှုကူညီရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ
် internet ပိတ်ချတော့အဖက်ဖက်ကပိုပြီးဆိုးသွားတယ်စစ်တပ်ဖက်ကဟာပိုပြီးတော့အလုံးလုံးလို့ရအောင်အမောင်ချထားရတယ်ပိုပြီးတော့တူသွားတယ်ကျွန်တော်တို့အခုတိုက်ပွဲရအများကြီးပိုပြီးတော့ဖြစ်လာတယ်လေအဲဒီမှာမလူလာတဲ့ပြဿနာရှိလာမယ်လူအခွင့်အရေးချိုးဖောက်တာရှိလာမယ်တကယ်အမောင်ချတာလို့ဖြစ်ပါဘူ
းလက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ပဋိပက္ခဖြစ်စဉ်တွင်ရခိုင်ပြည်နယ်မှာစစ်ရှောင်းဥယျာဉ်1000ကျော်တိုးလာနေတယ်လို့ချင်းပြည်နယ်ပလက်ဝါမြို့နယ်မှာလည်းစစ်ရှောင်းဥယျာဉ်4000လောက်ရှိနေပါတယ်ဒီစစ်ရှောင်းတွေကိုအကူအညီပေးဆောင်ဖို့တရင်အချက်လက်မရရှိတာကြောင့်အကူအညီပေးရေးမှာခက်တွေ့နေတယ်လို့လည်းလူမှုအဖွဲ့အစည်းတွေကပြောပါတယ်စီရေးပဋိပက္ခဒေသတွေမှာအင်တာနက်ဖြတ်တောက်ယူနဲ့ငင်းချမ်းရေးဖော်ဆောင်လို့မရကြအောင်အစိုးရနဲ့ရခိုင်လက်နက်ကိုင်အေတို့ကြားစကဝိုင်းဖော်ဆောင်ပြီးငင်းချမ်းရေးတည်ဆောက်ရမှာဖြစ်တယ်လို့လူခွေရေးချိုးဖောက်မှုတွေကိုရပ်တန့်ကြဖို့ရခိုင်လူမှုအဖွဲ့အစည်းတွေပါဝင်ကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်အရဖွဲ့အဖွဲ့အစည်း105ဖွဲ့ကနေတောင်းဆိုထားပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံနဲ့ပြန်ပြီးတော့မှစီးရဲတင်မာနေတဲ့စစ်တပ်တို့ကြားမှာငြိမ်းချမ်းရေးဆွေးနွေးကြမယ့်အခြေအနေအကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။ဒီအပိုင်းနေအတွင်းမှာပဲစီးရဲတင်မာမှုတွေရှိလာနေတဲ့ မြန်မာတက်မတော်နဲ့ကရင်မျိုးသားစီယုံ KNU တို့ကြားမှာတော့တပ်ပိုင်းဆိုင်ရာဆွေးနွေးပွဲတရက်ကိုလာမယ့်ဘုတ်တစ်ခုနေ့မှာကျင်းပဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲကတော့ကြန့်ကြာနေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုဆိုင်ရာပြစ်ခတ်ရဲစေးရေး MCA စာချုပ်ပါအချက်တွေကိုဆွေးနွေးအကောင်အထည်ဖော်ဖို့ဖြစ်ပါတယ်။ပြီးတော့ဒီခုလက်တလောဖြစ်နေတဲ့စီးရေးတင်းမာမှုတွေကိုလည်းရှော့ချနိုင်မှုရည်ရွယ်ထားပါတယ်။သတင်းပြေဆုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ညီကြိုင်းရဲ့လုပ်ငန်းစဉ်တွေပြန်လည်စတင်ဖို့အတွက်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားညှိနှိုင်းဆောင်ရွက်နေကြမှာပဲ။ Tamron နဲ့ KNU အကြားမှာစီးရီးတင်းမာမှုတွေရှိလာနေတာပါ။ပြီးခဲ့တဲ့လကုံပိုင်းကတော့ဖာပွန် KI အတွင်း KNU ကမိုင်းဆွဲတိုက်ခိုက်တာကြောင့်တရင်မှုတူကြာဆုံးခဲ့တယ်လို့ Tamron ဘက်ကသတင်းထုတ်ပြန်တယ်လို့ဒီအပိုင်းအတွင်းမှာ Tamron ဘက်ကဖာပွန် KI အတွင်းကကြေးရွာတချို့ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်း KNU ကသတင်းထုတ်ပြန်တာတွေရှိပါတယ်။ဒီလိုတင်းမာနေချိန်မှာနှစ်ဖက်တက်တွေကြားတွဲဆုံဆွေးနွေးဖို့ရှိနေကြောင်း KNU ရဲ့အထွေထွေအတွင်းမှုဘရိုစောထာတို့မှုကပြောပါတယ
် NCA ရဲ့ခံစုံခံလေးကိစ္စဆိုတော့အဲ့ဒီခံစုံခံလေးကိုကျွန်တော်တို့ဘယ်လိုအခြေခံချပြီးတော့ဆွေးနွေးရမလဲ။အမှားဒါတွေကလက်မှတ်ထိုးပြီး14ရက်အတွင်းမှာလောက်မယ်ကိစ္စလေ။ဒါပေမဲ့အခုမှကျွန်တော်တို့ဒါဆွေးနွေးဖို့အတွက် process ဆွေးနွေးရဆင့်မရှိဘူးလေ။
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ရဲ့အခန်း3ဟာထိတ်တိတ်ရင်ဆိုင်မှုတွေရှောင်ရှားနိုင်ရေးအတွက်တက်တွေနေရာချထားရေးတပ်ဖွဲ့ဝင်တွေလွတ်လပ်စွာသွားလာနိုင်ရေးအရက်သားတွေအပေါ်အကာအကွယ်ပေးရေးနဲ့အကူအညီပေးရေးအခန်း4မှာတော့တိုက်ခိုက်မှုရစဲရေးဆိုင်ရာစီမံစည်းကမ်းစစ်ဘက်ဆိုင်ရာကျင့်ဝတ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးနဲ့ဆက်ဆံရေးရုံးတွေဖွင့်လှစ်ရေးတို့ပါဝင်တာဖြစ်ပါတယ်ဒီချက်တွေတိတိကျကျမတတ်မှတ်နိုင်တာကြောင့်တမ်ရွန်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားမှာမကြာခဏစစ်ရေးအရာထိတွေ့မှုတွေဖြစ်ရတာလို့သုံးသက်တာတွေလည်းရှိနေပါတယ်။ဒီရက်ပိုင်းအတွင်းဖာပွန် KI အတွင်းကရွာတချို့ကိုတမ်ရွန်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံရွာသားတွေယာနဲ့ချီပြီးတိတ်ဆောင်နေရတယ်လို့လည်းဘဒိုစောထာတို့မူကပြောပါတယ
်။ရချားဆိုတာမျိုးလေးရတော့ဖြစ်နေတာလို့ခက်တဲ့သုံးလေးလောက်ရှိပါတော့။သူတို့ဒီလိုဆိုရင်တကယ်လည်းပဲကြီးနေလျှောက်ပြစ်တယ်လေအဲ့လိုမျိုးအဲတော့ရွာသားတွေလည်းပြေးကြ IDP စစ်တပ်ပြန်ဖြစ်တာပေါ့ဗျာ
လက်ရှိစီးရေးနဲ့ဆွေးနွေးပွဲအခြေအနေကိုမေးမြန်းနိုင်ဖို့တမ်ရော်ဒရင်းမန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကရင်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအဖွဲ့ဝင်တဦးကတော့အခုလိုပြည်ပခန့်တွေဖြစ်ပွားရတာဟာ NCA စာချုပ်ပါအချက်လက်တွေကိုအတိအကျအကောင့်ထဲမဖော်နိုင်သေးတာကြောင့်လို့ယူဆကြောင်းအခုလိုပြောပါတယ
်ရှင်းပြဆိုင်ရာခေါင်းဆောင်လေးထပ်ပြီးတော့ညှိနှိုင်းမှအဆင်ပြေမယ်လို့ဒီလိုပဲဟိုယုံကြည်တယ်ပေါ့နော် NCA ချမှတ်တဲ့နင်းလန်းကိုသူလည်းတိကျအောင်လိုက်နဲ့ကိုယ်ကတိကျအောင်လိုက်အဲအဲ့ဒါကိုလိုက်လံချင်ပြင်တော့ဒါမလို့လားအဲ့ပြဿနာတွေမရှိဘူးလို့ဒီလိုပဲသုံးကြတယ်ပေါ့နော်တွေ့ရင်တော့အရှင်ပြေနိုင်ဖို့ရှိတယ်သူသူချင်းကျင်းနေယူပေါ့နော
်စီးရီးတင်းမာမှုတွေဟာဘကိုးတိုင်းဒေသကြီးဘက်မှာလည်းဖြစ်ပေါ်လာတာတွေရှိနေပြီးပြီးခဲ့တဲ့ဒီဇင်ဘာနဲ့ဇန်နဝါရီလပိုင်းတွေကတော့တောင်ပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေနဲ့ KNU ကြားဆွေးနွေးတာတွေရှိခဲ့ပါတယ်လာမယ့်ဆွေးနွေးပွဲမှာတော့တက်မတော်ညှိနှိုင်းရေးအဖွဲ့ကဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့နဲ့ KNU ဘက်ကဒုဥက္ကဋ္ဌဘရူဆောခွေထူဝင်းခေါင်းဆောင်တဲ့အဖွဲ့ဆွေးနွေးကြမှာဖြစ်ပါတယ်။အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချင်းဗဟိုဌာနဒုဥက္ကဋ္ဌပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးရာပြည့်တို့ဦးဆောင်တဲ့အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်အဖွဲ့ဟာNCA စာချုပ်ပါအခန်း346တို့ကိုဒီလ16ရက်နေ့ကနေစပြီး3ရက်ကြာဆွေးနွေးနေပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တင်းနာညရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုလည်းဓာတ်ရိုက်ဆက်သွယ်နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2020ပြည့်နှစ်ဖေဖော်ဝါရီလ18ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်နားဆင်ရမှာပါ။မြန်မာတခွေအစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့
ပြည်နယ်တစ်ခုနဲ့တစ်ခုအတော်အလာလမ်းကြောင်းကိုသူကထိန်းချုပ်ထားတာရှိတယ်။ဒီလိုထိန်းချုပ်ထားတော့
ဒါကတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိန်းချုပ်လိုက်တဲ့အတွက်မြမနေဆက်ကကုန်သွယ်ရေးအခြေအနေစီးပွားရေးကဏ္ဍမှာတင်ပြထားတာကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။ဒီနောက်ပိုင်းမှာလည်းဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဦးဆုံးအပတ်စဉ်ကဏ္ဍတွေကမြမတခွင့်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာပြည်တွင်းပြည်ပခီးသွားတွေအသွာအလာများသလိုမြန်မာဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားကြတဲ့ကြိုက်ထီးဥစည်းတော်ရှိရာတောင်ပေါ်မှာတော့အနေနဲ့ရရက်ကနေလာပြီးတော့ကျူးကျော်နေထိုင်တာတွေရှိနေတာကြောင့်ပြဿနာပေါင်းစုံနဲ့ရင်ဆိုင်နေရပါတယ်။ကျူးကျော်နေထိုင်သူတွေဟာစီးကပ်မဲ့ဈေးရောင်းချတာတွေနောက်ဥပဒေနဲ့ညှိစွန်းတဲ့လုပ်ငန်းတွေကိုလုပ်ကိုင်တာရှိတယ်ဆိုပြီးဖျားဂောပကအဖွဲ့နယ်လည်းမကြခဏဆိုသလိုပဋိပက္ခတွေဖြစ်ပါတယ်ဒီလိုမျိုးကြိုက်ထီးဦးဖျားရဲ့ပုံရိပ်ကိုပါထိခိုက်လာနိုင်တဲ့အခြေအနေတွေကိုသက်ဆိုင်ရာအာဏာပိုင်တွေဘက်ကဘယ်လိုများကင်တွယ်ဖြေရှင်းပေးနေပါသလဲဆိုတာကိုမြို့မခသတင်းအေဂျင်စီကမတ်မေတကြဟိန်တင်ဆက်ထားတာနားဆင်ပါရှင
်မွန်ဂျီနယ်စိုက်ထူမြို့နယ်စိုက်ထီးဦးတောင်ပေါ်မှာအနေနဲ့ရရက်ကလာရောက်နေထိုင်ကြတဲ့ကျူးကျော်သူတွေဟာတနေ့တစ်နေ့ပုံမှန်များပြားလာတဲ့အတွက်စီကံထိန်းသိမ်းရေးကိုတင်းကျပ်စွာဆောင်ရွက်နေရတယ်လို့သိရပါတယ်စိုက်ထီးဦးတောင်ပေါ်မှာအမြဲနေထိုင်ကြတဲ့အိမ်အောင်စုပေါင်း952စုကျော်ရှိနေပြီးတော့လူဦးရေအနည်းနဲ့လည်း2,498ဦးနေထိုင်နေလို့ရင်းပြင်းတော်အုပ်ချုပ်ရေးအဖွဲ့ရဲ့စည်ရင်းတွေကသိရပါတယ်ကျူးကျော်နေထိုင်ကြသူတွေအနည်းနဲ့ကြိုက်ထီးဦးတောင်ပေါ်မှာမင်းမင်းစရိုက်ဆန်းဆန်းလုတ်ကိုင်းနေမှုကိုလည်းဂောပကအဖွဲ့ကကြိုက်ထီးဦးစီဒီတော်မြတ်ကြီးရဲ့ပုံရိပ်ကိုမထိခိုက်စေဖို့နဲ့ဥပဒေနဲ့အညီနေထိုင်သွားဖို့ပြင်းပြင်းစီကန်းတွေချမှတ်ထားတယ်လို့ကြိုက်ထီးဦးစီဒီတော်ဗန္နာတော်ထင်းဂောပကအဖွဲ့ဝင်ဦးစိုးလိုင်ကခုလိုပြောပါတယ
်အခုဖြစ်တဲ့ကိစ္စကလည်းကျွန်တော်တို့ကြိုက်ထီးဦးဖရားမှာဖြစ်ဆက်ဆက်ဖြစ်လာဒီပေါ်မှာကျွန်တော်တို့ကပြောလို့ဈေးတယ်နဲ့ဂောပကနဲ့ဖြစ်တဲ့ပြဿနာမဟုတ်ဘူးကျေးဇူးတင်ဒီပေါ်မှာကျွန်တော်တို့နိုင်ငံရေးအမြတ်ထုတ်မှုစီးပွားရေးအမြတ်ထုတ်လို့မှုအပွဲစည်းစည်းအသီးသီးကိုဟာလာကျွန်တော်တို့ခေါ်လို့ရတဲ့အချိန်တွေမှာခေါ်ပြီးတော့မိမိကိုယ်ကြိုးစီးပွားအတွက်เนาะကျွန်တော်တို့ဟာလာဖျားကိုခုတော်လို့ဒီသာသနာညှိနှိုင်းအောင်ရသာသနာနယ်မြေမှာเนาะနိုင်ငံရေးလုပ်ွက်ကြီးလာလုပ်ပြီးတော့လှုပ်ရှားလာတဲ့အချိန်တွေမျိုးကကျွန်တော်ခင်မှာဖြစ်လာတာမဟုတ်ပါဘူးဖြစ်ပေါင်းကြတယ်အဲ့ဒီအချိန်တွေကိုကျွန်တော်တို့ကဟာလာတက်တီယိုဖျားရဲ့ဘုံရုံပြည်တဘာမှာအဝင်ဖြစ်တဲ့ဖျားရဲ့အချိန်တွေဟာလာကျွန်တော်တို့ဘုရားရဲ့ဘုံရုံပြည်ဒီနိုင်ငံတော်ဘုံရုံမပြည့်ရင်နောက်ခီးသွွားလုပ်ငန်းအစီအပြေချောမွေ့စီကြီးအတွက်ကျွန်တော်တို့အဆင်ပြေအောင်လုပ်ရတဲ့ဘွဲဖြစ်ပါတယ်ဒီပြန်ကြသေးတယ်နဲ့ကျွန်တော်တို့ဘောက်ကနဲ့ဖြစ်တဲ့ဘွဲဆိုတော့ဒီလောက်ကြက်ကဖြစ်စရာအကြောင်းရှိတယ်မဲမဲကျက်လက်လုပ်တဲ့ဟာကိုကျွန်တော်စီးမဲ့ကမ်းမဲ့ခွတ်ထုတ်တမ်းမယ်ဆိုရင်သာသနာနဲ့ကျွန်တော်ညှိနှိုင်းပြီးတော့ကဘာဘုံရုံကိုတက်တီယိုဘုံရုံကိုကျွန်တော်ညှိနှိုင်းမှခံတယ်အဲ့အတွက်တော့ကျွန်တော်ဥပဒေတိုင်းရအောင်လုပ်သွားမယ်
ကျူးကျော်နေထိုင်သူတချို့ဟာစီကမ်းမဲ့ဈေးရောင်းသားတွေအနှိမ်လုပ်ငန်းတွေဥပဒေနဲ့မလွတ်ကင်းတဲ့လုပ်ငန်းတွေကိုလုတ်ကင်နေတဲ့အတွက်အမှုခင်းတွေဖြစ်ပွားနေခြင်းဖြစ်တယ်လို့ဂောပကအဖွဲ့ဝင်ဦးစိုးလိုင်ကခုလိုပြောပါတယ်
။နာသိပြီးတော့ရောက်လာကြတယ်လေပါတာပေါ့ဗျာ။အဲ့ဒီကနေပြီးတော့ဒဇာဒဇာရောက်လာကြတာပေါ့။ပတ်သက်ရပတ်သက်ကြောင့်ရောက်လာကြတာတပုံကြီး။နော်။ကျွန်တော်သူပြောချင်တာအဲ့ဒါပဲ။ပြန်ကြဈေးတယ်စစ်စစ်မှန်မှန်နဲ့ကျွန်တော်တို့ကအမှန်ကန်မရှိလို့လှုပ်ရှားတဲ့လူကကျွန်တော်တို့ဂောပကရဲ့မြစ်တက်ရက်ခံချက်နဲ့ဟုတ်လား။လမ်းညွှန်မှုပြုကိုကြီးပေးဖို့နဲ့သူတို့သွားရောက်နေကြတာခင်ဗျားတို့မြင်တယ်ပြည့်နေပြီဟာလာအဲ့လိုကပြောလို့အချောင်ရတယ်ဒီပေါ်မှာရတယ်ဆိုတဲ့အတိုင်းဒါဒီပေါ်မှာပဲရဖို့တခုပဲကြည့်ပြီးတော့ဒါဘာကျိုးမှဘာစီးကောင်းမှမရှိတဲ့ဟာမျိုးတော့ကျွန်တော်ခွင့်မပြုနိုင်ဒီအတွက်တော့ကျွန်တော်တို့ဥပဒေရရအောင်ကျွန်တော်တို့နှိမ့်ခေါ်
လက်ရှိမှာတော့ဖီဒီရောဂောပကအဖွဲ့ကကျူးကျော်နေထိုင်သူနဲ့ဈေးတယ်တွေအပေါ်မှာအမှု15မှုနဲ့အမှုဖွင့်ထားလက်ရှိတယ်လို့သိရပါတယ်။စိုက်တီယိုတောင်ပေါ်မှာဈေးမရောရကန့်သက်ထားတဲ့နေရာတွေမှာဈေးရောင်းချနေတဲ့ဈေးတယ်တွေကိုဈေးမရောမှုလိုက်လံတားဆီးရာကနေဈေးတယ်တွေနဲ့ဈေးဒီရောစီကံထိန်းသိမ်းရေးအဖွဲ့တို့အထူးကိုးတွေဖြစ်ခဲ့ကြပါသေးတယ်။စိုက်တီယိုတောင်ပေါ်မှာဈေးရောင်းနေတဲ့ဈေးတယ်တူကတော့ခုလိုပြောပါတယ်
။အဖွဲ့စီနဲ့စုပြီးတော့အလူပုံပိုင်းခန်းတယ်သူတမရောင်းနဲ့ဘာညာပြောတယ်အဲ့ဒီကြားထဲမှာအမားတို့ကဒီဈေးရမထမင်းစားတဲ့တော့အမားတို့အဆင်ပြေအောင်ရောင်းတယ်သူတို့လက်ဖမ်းတယ်သွန်တယ်ပေါက်တယ်အခုနောက်ပိတ်ဆုံးအခါမှာအမားတို့အဖွဲ့စီအယောက်80နဲ့အပါဝအဖွဲ့တွေရောအပေါ်အဖွဲ့စီတွေရောအမားတို့ဝိုင်းဝန်းပြီးတော့သွန်တယ်ပေါက်တယ်အလိုမျိုးပေါ့ဟိုဆွဲလာရန်လာလောက်တဲ့အချိန်မှာအမားတို့ကတရားနဲ့တရားပေါ့နော်အမားတို့ဈေးရမထမင်းစားရတယ်အမားတို့ဒီမှာကောင်းကောင်းမွန်မွန်ဈေးရောင်းနေပေါ့ပြန်ပြောတဲ့အခါကျတော့ဘလို့ဒီလမ်းမဈေးရောင်းလို့မရဘူးဘာညာဆိုတော့အမားတို့ဈေးပန်းတွေသွန်နေဖောက်တယ်ဆွဲတယ်အဲ့ရနေတော့ပြောလို့မရဘူးအခုအမားတို့တရားဆွဲတာလေအခါစစ်ကူကနောက်ထပ်တော့မခေါ်သေးဘူးအခုမှအခုတည်းတင်လာတော့မှရှိတယ
်စိုက်တီယိုဈေးဒီတော်ကိုတနစ်တက်တနစ်လာရောက်ကြတဲ့ဖျားဘူးဧည့်သည်တွေများပြားလာတဲ့အတွက်လမ်းပိတ်ဆိုပြီးဈေးရောင်းခြင်းကမလိုလားအပ်တဲ့ပြဿနာတွေကိုဖြစ်ပေါ်စေသလိုကြားအုပ်တွေနဲ့မလွတ်ကင်းတဲ့ပစ္စည်းတွေကိုရောင်းချခြင်းကလည်းဖျားဖူးတွေကိုအနှောက်အယှက်ဖြစ်စေတယ်လို့ဂောပကအဖွဲ့ဝင်တွေကဆိုပါတယ်
။ပိုလို့ရပေါ်ရောင်းတာတို့နော်မလိုရပေါ်ရောင်းတာတို့အဲ့ဒါကျွန်တော်တို့စစ်သားတွေကိုဟိုရင်စစ်တွေစစ်တုံးတွေကိုအဲ့ဒါကျွန်တော်တို့လက်သက်စီတို့ဒါကမှတော့အမွေးစီတွေနဲ့ပေါက်ခံပြီးတော့ရောင်းနေရတယ်။စစ်စစ်ပေါ်မှာရောင်းစားလို့ရှိရင်ကျွန်တော်တို့ဖျားကျွန်တော်တို့ပြတ်တာလောင်းမရှိဘူးကျွန်တော်တို့ဘောဒီကနေတက်ကြီးဥပရားနေဝယ်သွားတယ်ကိုကြရင်တွေးလိမ့်တယ်ပြတ်တာတွေပေါ်လာတဲ့အချိန်ကျတော့မှကျွန်တော်တို့စီတရင်ပို့တယ်နော်မမမကန်ရောင်းနေတဲ့ကိစ္စတွေကိုကျွန်တော်တို့ကအာမပေးချင်ဘူးဆရာကပြည်သူတွေလည်းဒုက္ခမရောက်စေချင
်ဈေးတယ်တူကတော့ကောင်းမွန်စွာဈေးရောင်းနေတဲ့ဈေးတယ်တွေကိုတော့တရားဥပဒေနဲ့မလွတ်ကင်းတဲ့လုပ်ငန်းတွေဆောင်ရွက်နေသူတွေလို့ဆက်ဆံတာမျိုးကိုတော့မလုပ်သင့်ဘူးလို့ခုလိုပြောပါတယ
်သူတို့ကလမ်းကျင်းနေလူသွားလူကပိတ်တယ်ပေါ့အဲ့လိုမျိုးပြောတယ်အဲ့မဲ့လမ်းမလမ်းဒီဒီကထားရင်တော့မကျင်းပါဘူးနောက်ဆုံးရောင်းတဲ့ဈေးတဲ့ဒီအားလုံးကဘုရားဘူးမရှိတဲ့ရက်ဆိုကိုတော်ဝင်ဖြစ်ပါသေးတယ်တနေ့ကုန်တနေ့ကနေကျတဲ့တဲ့မှာထိုင်ရောင်းရတာမရောင်းစားချင်ပါဘူးဒီလိုဘဝမျိုးတွေလည်းဒါပေမဲ့ဒီကစီးပွားရေးတွေအဆင်မပြေလို့တသမီចောင်းသားရေးចောင်းသားတွေရှိတဲ့အတွက်အဆင်မပြေလို့ဒါရောင်းစားနေရခြင်းဖြစ်တယ်ဒါပေမဲ့သူတို့တွေကဒီရောင်းစားတဲ့တပန်းတရက်ပေါ်မူတည်ပြီးတော့အနိုင်ကျင့်နေအခုဒီနေ့တိုင်းနာမှာဆိုဆုံးဖြတ်မှုတွေလည်းဒါအားများပါတယ်နှစ်ခါသုံးခါရှိပြီဒီဘက်နေဖမ်းနေတိမ့်ဆဲွားတယ်တိမ့်ွားတဲ့ပစ္စည်းတွေကြောင့်ကိုယ်တွေလည်းပြန်ရင်းပြီးတော့ပြန်ရောဝယ်ရင်းရအတွက်အကျိုးကြီးကလည်းရှိပါတယ်ဒီလိုလေးပေးရတာဒီရဲ့အတွက်အကျိုးသမားတွေကလည်းမနေဘူးဖြစ်စင်တာတော့ဒီလိုလေးရဲ့ပရိပကားတွေလည်းမဖြစ်ချင်ဘူးဒါပေမဲ့ဟိုအေးညောင်းလေးနဲ့ပဲဖြစ်ချင်တယ်ကကောင်းမွန်လေးပဲရောင်းစားချင်တယ်တပန်းတရွယ်ပဲတနိုင်တပိုင်းပဲရောင်းစားတာစီးပွားဖြစ်ကြီးလည်းမဟုတ်ဘူးမိသားစုစာဝတ်နေနေနဲ့တောက်ကြီးကြောင်းထားဖို့အရေးလေးတော့ပဲ
စိုက်တီယိုဈေးဒီတော်ကိုနှစ်စဉ်ပြည်တွင်းပြပခီးသွားဧည့်သည်ပေါင်းတန်း30ကျော်ထိဝင်ရောက်လျက်ရှိတယ်လို့သိရပါတယ်။ကျမမေတ္တာဟိမာမြမခမီဒီယာကနေသတင်းတွေကိုပေးပို့လိုက်တာပါ
။မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့နိုင်ငံတွင်းကူးသန်းသွားလာမှုခရီးသွားလုပ်ငန်းနဲ့ဈေးတွေကိုပါထိန်းချုပ်ထားတာကြောင့်မြန်မာနယ်စပ်ကနေတစ်သီးအဝယ်လဲရက်ဆိုင်လူနီးပါးဖြစ်နေပါဗါးအဝယ်ကျသလိုဈေးလည်းကျနေတာပါဖရဲသီးနဲ့သခွားသီးအများဆုံးထွက်တဲ့ရာသီမှာတရုတ်ကိုပြန်လဲတင်ပို့နိုင်မယ့်အလားအလာရှိနိုင်ပါသေးသလားစိုက်ခင်းလုပ်ငန်းရှင်တွေအတွက်နယ်စပ်ကုန်သွယ်ရေးအခြေအနေကဘယ်လိုများရှိနေပါသလဲမူဆယ်105မိုင်ကုန်သွယ်ရေးဆောင်ကခွာညိုတစ်သီးပွဲယုံလုပ်ငန်းရှင်ဆိုင်းခင်မောင်ကို Skype ကနေဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်တင်ပြထားပါတယ်
တိတ်တိတ်မပိတ်ဘူးဆိုပေမဲ့တရုတ်ဖက်မှာသူ့ရဲ့ဟိုခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဒီကိုရောဂါကိုထိန်းချုပ်ဖို့ပြည်နယ်တစ်ခုနဲ့တစ်ခုအတွားအလာလမ်းကြောင်းကိုသူကထိန်းချုပ်ထားတာရှိတယ်ဒီလိုထိန်းချုပ်ထားတော့ဝယ်လက်တွေဒီပြည်မကနေမစင်းနိုင်ဘူးမစင်းနိုင်တော့ဝယ်လို့အားကျတယ်နောက်ပြီးတော့သူပြည်မထဲမှာဈေးခွက်တွေတော်တော်များများကပိတ်ထားတာရှိတယ်ပိတ်ထားတယ်ဆိုတော့ဈေးတွေပိတ်တော့အဝယ်တွေမရှိဘူး
ရောင်းရတဲ့နှုံးနဲ့တွေ့ကျင်တော့ခါတိုင်းရောင်းရတာတည်းဘယ်နှရာခိုင်နှုံးလောက်ကျသွားပါလဲရှင်ဆရာ
ခါတိုင်းရောင်းရတာထက်ဒီဖရဲသေးအပိုင်းမှာ90ရာခိုင်နှုံးလောက်ကျစင်းသွားတယ်ကျွန်တော်တခွားမွေးကြတော့ဒီခါတိုင်းရောင်းရတာထက်30ရာခိုင်နှုံးလောက်ဒါပမာဏအားဖြင့်ကျစင်းတာဗောလေနော်ဒီတည့်ရက်ဒီရဲ့အခုလက်ရှိနဲ့တွေ့မယ်ဆိုရင်တော့ဒီရောင်းရတဲ့ပမာဏက80 90 ठी ကိုကျစင်းသွားတယ်ဒီရောင်းစင်းအနေနဲ့ပြောမယ်ဆိုရင်တော့ဒီဖရဲတီးကလဲဒီတိုင်းပဲ80ရာခိုင်နှုံး ठी ဟိုဈေးကျစင်းသွားတယ်80 90တခွားမွေးဆိုရင်ခု50ကနေ40အတွင်းမှာဈေးနှုန်းကျဆင်းမှုလေးရှိတာပါလေနော
်ရှင်တရအခုနည်းနည်းလေးတော့ပြန်တက်လာပြီဆိုတော့အနေထားမျိုးဟိုဆရာပြောတယ်ဆိုတော့ရှေ့အလားလာပေါ့နော်ဆရာတို့ဘယ်လိုမျှော်မှန်းထားပါသလဲ
ကျွန်တော်ရှေ့အလားလာကိုပြောရမှဆိုရင်တော့ဒီဒီရုပ်ဖက်ကသူ့ယောဂကိန်းထုတ်နိုင်မှုအခြေအနေပေါ်မှာအများကြီးမူတည်ဒီခုဖေဖော်ဝါရီလပေါ့နော်ဖေဖော်ဝါရီ18ကနေ23ရက်အတွင်းမှာတော်တော်များများတော့သူထိန်းချုပ်နိုင်ဖို့သူခဲ့တာလည်းမြောက်လင့်တယ်။နောက်ပြီးတော့ထိန်းချုပ်နိုင်ပြီဖြစ်စေမထိန်းချုပ်နိုင်ပြီဖြစ်စေသူခဲ့တဲ့လေပတ်မဲ့သူရဲ့သုရရံတရားတွေတော်တော်များများလဲအဲ့ဒီရဲ့ဘိုင်းမှာသူကပြန်ပြီးလေပတ်လိုက်မယ်။ဒီသူတော်တဲ့အဓိကတဲ့ဘုဆောင်ရေးကန္တာနောက်ပြီးတော့သူခဲ့တဲ့ပညာရေးကန္တာကျမ်းမာရေးကန္တာနောက်ပြီးဒီအုပ်ချုပ်ရေးအပိုင်းတွေပေါ့နော်နောက်အကောက်ဖွင့်ဒီစေမူအပိုင်းလေးကိုစတင်ပြနေပြီတချို့ကလည်းပတ်ဖို့တာဆူနေပြီဒါမဲ့အရေးကြီးဆုံးကပါလဲဆိုတော့သူရဲ့ခီးသွားလာရေးကန္တာခီးသွားလာရေးကန္တာနဲ့ဆက်ဆိုင်တဲ့ဒီဟိုတယ်တို့ restaurant တို့အဲ့ဒီကန်အဲ့ဒီအပိုင်းလေးမှာပုံမှန်အခြေအနေဖြစ်မှကျွန်တော်တို့တစ်ပြီးတွေရဲ့စားသုံးမှုကလည်းတဖြည်းဖြည်းတက်လာသူဘက်ကပုံမှန်အခြေအနေဖြစ်ပြီးတာနဲ့ကျွန်တော်တို့ရဲ့ရောင်းဝယ်မှုကျွန်တော်ရဲ့သိက္ခာချက်ချင်းပက်လာမယ်လို့တော့မမြင်မမြောက်လေးနိုင်ပါဘူး။ဘာလို့လဲဆိုသူဘက်ကအချိန်နဲ့ပြီးငိန်သွားပြီးတဲ့နောက်မှာလိုက်လာပြီးတော့သူရဲ့စားသုံးမှုပမာဏကလည်းတပြေးပြေးတက်လာလိမ့်မယ်။ခုနပြောလို့ခီးသွားကဏ္ဍပေါ်မှာကျွန်တော်တည်တည်ကလည်းမိခုနေရတယ်
။အဲ့တော့ဆရာအနေနဲ့ဟိုဒီနေဆက်ကုံတဲ့ကြီးတူအနေနဲ့ပြည်ရင်းကဒီစိုက်ပျိုးထုတ်လုပ်သူတွေဖရဲခင်သခွားခင်ပိုင်ရှင်နေပေါ့နော်သူတို့ကိုဆရာဘာများအကြံပေးနိုင်ပါသလဲဆုံးရှုံးမှုနည်းအောင်ပေါ့
ကျွန်တော်တို့စိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချတဲ့တောင်သူတွေကိုအကြံပေးချင်တာလောလောဆယ်အစိုးရဆုံးအခြေအနေကိုကျွန်တော်တို့ရှုံတွေ့နေရနောက်ပြီးတော့အခုဒီဖက်ကိုလောလောဆယ်တင်ဖို့မယ်ဆိုရင်တော့ဒီဖက်မှာရှိတဲ့ဝန်ဆောင်မှုအစိုးရကိုတွင်းရတဲ့အခွင့်အခနောက်ပြီးတော့ဒီတေယပို့ဆောင်မှုစရိတ်နောက်ပြီးတော့ထုတ်ပိုးမှုစရိတ်တွေနဲ့ဘယ်လို့မှမကမိပါဘူးဒါကြောင့်အခုလောလောဆယ်ကျွန်တော်တို့ချက်ထဲမှာရှိနေတယ်လက်ဆက်နေတဲ့အသီးတွေခဏထိန်းထားမယ်နောက်ပြီးတော့ပုံထားမယ်အဆုံးရှုံးခံရင်လည်းကိုချက်ထဲမှာအဆုံးရှုံးခံတာမှဒါတရင်ပဲရင်းရတာပေါ့လေနော်အဲ့ဒီဟာထပ်ပြီးတော့အခြေအနေအခုအခြေအနေနဲ့ဒီဘက်ကိုတင်ပို့မယ်ဆိုရင်တော့နောက်တရင်ရင်းရပါလိမ့်မယ်ဆိုတော့နရင်းစလုံးရှုံးသွားနိုင်အရှုံးတက်တာအောင်တော့အခြေအနေကိုစောင့်ကြည့်ရုံပဲရှိတယ်ဒီထက်ပို့ပြီးတော့လဲကျွန်တော်အကြံပေးလို့မရပါဘူ
းဒီကုံစီအဝင်ပေါ့နော်ဆရာတို့ဒီဒိုင်ကိုကုံစီဝင်လာရောက်တော့ဘလို့ပုံစံမျိုးနဲ့ဝင်နေလဲတောင်သူတွေကဆက်ပြီးတော့ပဲပို့နေလို့ဆရာတို့ကုံစီဒိုင်နေမှာဒီအသီးနှံနေပူရှံနေတဲ့အနေအထားမျိုးရှိပါသလား
အခုအနေအထားအရတည်တည်ပို့တဲ့တောင်သူတွေလည်းတည်တည်နဲ့ချက်လက်တော့တည်ကြတယ်တည်တည်ချက်လက်တည်ကြတော့ဒီမှာဈေးကွက်နည်းနည်းဖြစ်တဲ့တခွားမွေးတော့နည်းနည်းပမာဏတစ်ခုနဲ့တင်နေတာတွေ့ရတယ်တခွားမွေးကအစည်း90ကနေ80အတွင်းမှာနေစင်ဝင်နေရောင်းရတယ်ဖရဲတည်ကြတော့ရောင်းလို့ဟိုမရတဲ့သဘောအယောင်းဝိုက်ကိုရက်ထားလူနေနေအခြေအနေပဲမျိုးရှိတယ်။ဒီလက်ရှိအခြေအနေပေါ်မှာတောင်သူတွေကိုထိန်းချုပ်ဖို့တောင်သူတွေကိုရှော့ပြီးတင်ဖို့တော့ကျွန်တော် message ပေးနိုင်တယ်။ message ပေးနိုင်ခဲ့တယ်။ဒီတော့ဒီတင်ဖို့တဲ့ပမာဏကလည်းကျဆင်းလာတော့ဒီသူ့ရဲ့ဝယ်လိုအားနဲ့သူ့ဟာသူတော့အချိုးညီနေတာတွေ့ရတယ်။ ပိတ်ဝိတိမှာပုံနေတာမျိုးတော့မရှိဘူးပြီးခဲ့တဲ့ရက်ပိုင်းတွေကကျွန်တော်တို့ဒီဝန်ဒိန်ကွေးမှာပုံနေတဲ့ဖရဲသီးတွေတန်ချိန်900လောက်ရှိတယ်အဲ့ဒါလည်းနေ့စဉ်10တန်15တန်ပုတ်ပြီးတော့ကုန်သွားတယ်လောက်ကိုဖြစ်နေတာတွေ့ရတယ်ဒါဆုံးရှုံးနေတာမှုတွေပေါ့လေနော်
မတ်တင်ဂီတိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။သောရရှင်များရှင်မနက်ဖြန်အင်္ဂါညတည်းလေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာနဲ့မိတ်ဆက်ပေးပါရစေ။
ရရှိမှာကမြန်မာနိုင်ငံတွင်အခု2020ခုနှစ်မှာအစိုးရအဖွဲ့အလှည့်အပြောင်းဖြစ်လာနိုင်တဲ့အထူးထူးရွေးကောက်ပွဲတက်ကျင်းပဖို့ရှိနေပါတယ်။နှစ်ပေါင်းများစွာဆေးဥချွေးအောင်နေခဲ့ရပြီးတဲ့နောက်ရပ်ဖက်ဒီမိုကရေစီစနစ်ကိုပြောင်းလဲနေချိန်မှာကျင်းပတဲ့တတိယကြိမ်မြောက်အထူးထူးရွေးကောက်ပွဲကြီးဖြစ်မှာပါ။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တည်ဆဲဥပဒေတွေမှာအားနည်းချက်ရှိတာတွေပြင်ဆင်မှုလိုတာတွေစသဖြင့်ရွေးကောက်ပွဲဥပဒေတွေနဲ့ပတ်သက်လို့ဟာခွက်တာခွက်တွေကိုအခုအင်္ဂါနေ့ညတည်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့ရတော့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုးပြီးတော့ပြဖို့ထားမယ်ဆိုရင်တည်းရဲ့ဒီလိုက်အစီအစဉ်နှွင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်တော်ရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါရယ်လူမှုကွန်ရက်တွေပေါ်မှာမြန်မာလူရေးသားဖော်ပြနေတဲ့အမုန်းစကားတွေကိုတိုက်ဖြတ်ဖို့ Facebook ကကြိုးစားနေပါတယ်ဒီတော့ဘလို့အကြောင်းအရာမျိုးတွေကအမုန်းပွားဖော်ပြမှုတွေရှိနေပါသလဲဘလို့ရေးသားချက်မျိုးဆိုရင်အမုန်းစကားလို့သတ်မှတ်နိုင်ပါသလဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားပါတယ်
ကုမ္ပဏီကသူ့ရဲ့လူမှုကွန်ရက်ထဲမှာအမုန်းစကားတွေကိုဘယ်လိုစူးစမ်းရှင်းလင်းနေသလဲဆိုတာကိုပြည်သက်နိုင်ငံကတာဝန်ရှိသူတွေကိုလေ့လာခွင့်ပေးမယ်တဲ့နော်ကိုသားညုံ
လူမျိုးရေးဘာသာရေးကြားမှစတဲ့အချက်တွေကြောင့်တိုက်ခိုက်ရေးသားခံနေရတာတွေကို Facebook ကဘယ်လိုနည်းပညာမူဝါဒတွေနဲ့တားဆီးနေသလဲဆိုတာပြည်သက်ကတက်ဆိုင်တဲ့တာဝန်ရှိသူတွေ6လလေ့လာဖို့ Facebook ကုမ္ပဏီနဲ့သဘောတူခဲ့တယ်လို့နိုဘာစနီယနီကကြေညာတာမဟုတ်လားမဆွေမမ
အွန်လိုင်းပေါ်မှာမုံစကားတွေပြက်နေတာတိုက်ဖြတ်နိုင်ဖို့အတွက်ဘလို့ပြဌာန်းချက်တွေဥပဒေတွေလိုမလဲဆိုတာကိုစဉ်းစားနိုင်ဖို့အတွက် Facebook ရဲ့ဆောင်ရွက်ချက်တွေကိုလေ့လာမယ်လို့ပြည်သက်အစိုးရတာဝန်ရှိသူတွေကပြောတယ်ပြည်သက်တံပရာအမန်နီယယ်မက်ခရွန်ကလည်းဒီနေ့ခေတ်မှာအာဏာရှင်အစိုးရတွေအစိုးရသဘောထားအမြင်ရှိတဲ့အစိုးရတွေနောက်ဒီအကြမ်းဖက်သမားတွေကဒီမိုကရေစီအစိုးရတွေထက်ကိုအင်တာနက်ကိုပို့ပြီးတော့အသုံးချနေကြတာမြင်ရတယ်တဲ့ဒါကိုတိုက်ဖြတ်နိုင်ဖို့လိုတယ်လို့ပြောတယ်ရှင်
အခုလိုပြင်သစ်ဆူရနဲ့ပူပေါင်းလှုပ်တာကိုအရေးကြီးတဲ့လောက်ရတစ်ခုဖြစ် Facebook ဘက်ကလည်းပြောပါရယ်လူတွေရဲ့ဘဝမှာအင်တာနက်သုံးတာအရေးပါတဲ့အခန်းကနေပူပူပါလာနေတာကြောင့်ဥပဒေပြဋ္ဌာန်းချက်တွေထုတ်ဖို့လိုလာတယ်အဲ့လိုမျိုးထုတ်တဲ့အခါမှာလည်းထိရောက်အောင်လို့အဆူရတွေတက်ဆိုင်ရာတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းတွေအားလုံးပေါင်းလှုပ်ဖို့လိုတယ်အကြံဉာဏ်တွေကိုတစ်ဖက်နဲ့တစ်ဖက်ဖလှယ်ဖို့လိုမယ်လို့ Facebook ကုမ္ပဏီရဲ့ကမ္ဘာရေးရာဆိုင်ရာဒူဥက္ကဋ္ဌ Nick Clegg ကဆိုတယ်ဗျ
သူပြောတာမှန်တယ်ကိုသားညုံရဲ့ Facebook ကသူ့ရဲ့လူမှုကွန်ရက်ကိုတုံးပြီးတော့မှအမုန်းစကားဖြန့်နေတာတွေစပြီးတိုက်ဖြတ်နေပြီအဲ့လိုလုပ်တဲ့နေရာမှာဘလို့အတုံးအနှုံးအရေးအသားမျိုးဆိုလို့ရှိရင်အမုန်းစကားလို့သတ်မှတ်လဲရခိုင်အရေးတစ်ခုတည်းကိုအာရုံစိုက်မှလားနောက်တခြားစီးပွားရေးလူမှုရေးနဲ့ပတ်သက်တဲ့အမုန်းစကားတွေကိုရောဖယ်ရှားမှလားဆိုတာတွေကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်ဒီငင်းချဲရေးလုပ်ငန်းတွေကိုလေ့လာနေတဲ့သူတေသည်မောင်နေလင်းအောင်ကတော့သူလေ့လာရသလောက် Facebook ကရခိုင်အရေးကလွဲလို့ကင်တွယ်တာမတွေ့ရဘူးလို့ပြောပါတယ်
Facebook ကရခိုင်နဲ့ပတ်သက်တဲ့ကိစ္စကို UDP လုပ်နေလို့ကျွန်တော်တို့ယူဆလို့ရနိုင်တယ်ပေါ့နော်။ဘာလို့လဲဆိုရှမ်းနယ်မှာဖြစ်နေတဲ့ကိစ္စတွေဒီဘာမှမလုပ်ဘူး။နောက်တစ်ခါကျကချင်မှာဖြစ်နေတဲ့ပြည်သက်ကမှာတပ်မနဲ့တပ်မနဲ့ပြောကြဆူကြတဲ့ကိစ္စတွေရှိတယ်ဒါတွေကတော့ဒီဘာမှမလုပ်ဘူး။နောက်တစ်ခါကျလို့ချင်းအရင်းမြင်းမုံပြင်းနေပတ်မှာဒီဘက်မှာလည်းတပ်မနဲ့တပ်လူမျိုးစုအုပ်စုတပ်ဖက်ရင်းခွေးမှုအုပ်စုကိုညှိနှိုင်းသိသိကြီးတဲ့စကားပေါ့နော်ဒီလိုကိစ္စတွေရှိနေကြတယ်မှာ Facebook ဘာမှမလုပ်ဘူးလို့ကျွန်တော်ပြောချင်ပါတယ်လူမျိုးစုတစ်ဖက်နဲ့တစ်ဖက်အလုံးအုံပြောကြတာဆိုကြတာရှိတယ်ပေါ့တစ်ဖက်အုပ်စုကိုဒီတလိษံနဲ့ခိုင်းနိုင်ပြီးပြောတာတစ်ဖက်အုပ်စုကိုလူဝဲကုံစိတ်ကညှိုးနှံသေးတယ်အောင်လုပ်တာပေါ့နော်ဥပမာဆိုတစ်ဖက်အုပ်စုကပြောမယ်ဟိုဘက်က group ကကောင်းနေအကုန်လုံးတက်ပြစ်လိုက်ပါလားဒီလိုမျိုးကျွန်တော်နေတိုင်းတွေ့နေရတော့ညင်နေရတာပဲဒါကြလို့ကြလို့ရှိရင်တစ်ဖက်အုပ်စုကနေတစ်ဖက်အုပ်စုကိုလူကုံစိတ်ကလူလို့သဘောမထားတော့ပေါ့နော်ကျွဲရီနွားရီနဲ့နှိုင်းနေခွေးရီနဲ့နှိုင်းနေဒါဆိုရင်လူတယောက်ကိုလူလိုမဆက်ဆံတော့တဲ့ပုံစံနဲ့ပြောလာဒီဒါဆိုရင်တကယ်တမ်းကျရင်ဟိုအမတန်ကြီးတဲ့ hate speech တို့တော့ကျွန်တော်ပြောရတာပေါ့ဒါပေမဲ့အဲ့လိုအကောင့်တွေက ရှိနေတော့မယ်အဲ့အကောင့်တွေအကုန်လုံးကလည်းကျွန်တော်ပြောသလောက်ကလည်းမြန်မာဘာသာစကားနဲ့ရေးထားတာပဲပေါ့နော
်တကယ်တော့အခုလိုမျိုးပဋိပက္ခဖြစ်နေတဲ့အဖွဲ့တွေကြားမှာပဲအမုန်းစကားတွေရေးသားဖော်ပြနေကြတာမဟုတ်ပါဘူးတခြားကိစ္စတိုင်းနဲ့ပတ်သက်ပြီးတော့အမုန်းပွားရာရောက်တဲ့ဒီကြမ်းကြမ်းတန်းတန်းတိုက်ခိုက်ရေးသားမှုတွေကို Facebook လူမှုကွန်ရက်ပေါ်မှာတွေ့နေရတယ်တဲ့
အမုန်းစကားရေးသားတွေကဘလောက်တောင်စိုးနေတယ်လဲဆိုတာဒီလူမှုကွန်ရက်တွေပေါ်မှာသတင်းမှားဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကုမြတ်သူကခုလိုပြောပြတယ်ဗျ
ကိစ္စရဲ့အတိုင်းမှလုပ်လို့ရှိတယ်လေကိစ္စရဲ့အတိုင်းမှအခုချင်းကျွန်တော်တို့မျိုးစုလက်နက်ကိုင်တွေပေါ့ KIA တို့ PNU တို့ PNL တို့သူတို့လိုဒီမျိုးစုလက်နက်ကိုင်တစ်ဖက်နဲ့ပတ်သက်ပြီးတရင်စကားအမှားတွေအမုန်းစကားတွေဖြန့်အောင်လေကျွန်တော်တွေ့ရတယ်ပြီးတော့တက်ကြွလှုပ်ရှားသူတွေပေါ့ဗျာဒီကြောင်းသားလုံသမားလယ်သမားတို့ဒီလိုတက်ကြွလှုပ်ရှားသူတွေကိုပုံချက်ပြီးတော့အမုန်းစကားတွေချက်အမှားတွေအသုံးတိုက်ခိုက်တာကျွန်တော်တွေ့ရတယ်နောက်တစ်ချက်ကမီဒီယာသမားတွေပေါ့မီဒီယာသမားတွေလိုဒီတာဂက်ထားတိုက်ခိုက်တာမျိုးတွေလည်းရှိတယ်တော့ဒါနယ်ပယ်ပေါင်းစုံကြုံတွေ့နေရတဲ့ပြဿနာတွေအထူးသဖြင့်နိုင်ငံရေးရပုံပြီးပြင်းထန်တဲ့စနစ်တကျထိုးနှက်မှုတွေရှိတယ်။အဲဒါနဲ့နိုင်ငံရေးရတဲ့ပုံပြင်းနေကျွန်တော်တို့စာမှန်ပေါ့ထိရှားကြော်ကြားသူတွေကိုတိုက်ခိုက်တာမျိုးတွေရှိတယ်။ဆိုတော့ဒါကတော့ကျွန်တော်နယ်ပယ်ဆုံးမှာဖြစ်တယ်လို့ပြောလို့ရတယ်
ရခိုင်အရင်းနဲ့ပတ်သက်တဲ့ဒီအမုန်းစကားအရေးသားတွေကို Facebook ကအခုစပြီးတော့ကင်တွယ်နေပြီဆိုတော့သူတို့အတွက်ကရောဘလို့အခက်အခဲတွေရှိနိုင်တယ်လို့မြင်ပါလဲရှင
့်အဲလက်ရှိငင်းရတဲ့အထက်မှာအဓိကအားဖြင့်နှစ်ပိုင်းတွေ့ရတာပါတစ်ပိုင်းကဟိုတုံးဆွဲသူတွေနဲ့ပိုင်တဲ့ပိုင်နောက်တစ်ပိုင်ကကုမ္ပဏီနဲ့ပိုင်တဲ့ပိုင်ပေါ့ဟောကုမ္ပဏီနဲ့ပိုင်တဲ့ပိုင်မှာဘာအဓိကတွေ့ရလဲဆိုပြီးသတင်းစကားသတင်းမှားတွေရောအမုန်းစကားတွေရောအဓိကကျွန်တော်အဲဒီတော့ပါတာဗီဒါဆိုင်ကတော့ဖြစ်တယ်ကုမ္ပဏီဒီ US အခြေစိုက်ကုမ္ပဏီဖြစ်တယ်ပြီးတော့သူစီမမြန်မာဝန်ထမ်းပေါ့ဒီတကယ်ကြွန့်ကျင်တဲ့ဝန်ထမ်းတွေတော့လောက်ရှိမနေဘူးဒီလိုအချက်တွေကဒီအမုံစကားတွေရဲ့တည်င်းအပားတွေရဲ့တည်င်းစကားအတုပြောင်းမျိုးပေါ့နော်ပုံစံလေးမျိုးနဲ့ပေးနေနေမှာသူတို့တားဖို့အတွက်အခက်အခဲအဓိကဖြစ်တယ်ပေါ့အဓိကအဖြစ်မြန်မာပြည်ရဲ့ဟိုနောက်ခံအခြေအနေတမိုင်းနောက်ခံအခြေအနေဘာသာစကားရဲ့ဟိုအခက်အခဲနာတွေဒါတွေကိုသူတို့တော်တော်နားလည်ဖို့လိုနေတယ်ဒီကြွန့်ကျင်တဲ့ပညာရှင်တွေဒီရက်ဖက်အဖွဲ့ကြီးရဲ့အကူအညီကိုသူတို့ယူမှဖြစ်မှာပေါ့နောက်တစ်ပိုင်းတော့တုံးဆွဲသူတွေအပိုင်းကျွန်တော်တို့စီမှာဒီတည်င်းတွေကိုစီစစ်ပိုင်းခြားတတ်တဲ့အပညာရပ်ပေါ့နော်ဒီ media literacy ပြောမှာဒီကောင်အားနေတယ်ဗျအားနေတော့ကျွန်တော်တို့ကဒီ internet ပေါ်မှာတွေ့တဲ့များကိုယုံတယ်ပြောင်းလို့အမုန်းပွားကြတဲ့မှတ်ချက်တွေပေးတာမျိုးရှိတယ်ဆိုတည်င်းမှားတွေကိုထွက်ဆွင်းဖြန့်လာမျိုးရှိတယ်ဒီဒီဟာနှစ်ပိုင်းရှိနေပေါ့
အမုန်းစကားဖြတ်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကိုမြတ်သူပါသူတည်တည်မောင်နေလင်းအောင်ကတော့အမုန်းစကားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ပြက်ပြက်တသားမရှိဘူးလို့မြင်ပါတယ်
ကျွန်တော်မြင်မှာကတော့တူတူတဲ့အနေနဲ့လည်းသူ့ဘာသာဆုံးဖြတ်လို့မရဘူး hate speech ဆိုတာပါလဲဆိုပြီးတော့သူ့ပေရန်လေးတစ်ခုတီထွင်ဖို့အတွက်ကိုသူ့ဘာသာဆုံးဖြတ်လို့မရဘူးမြန်မာနိုင်ငံရဲ့အနေအထားကိုလည်းတူနားလည်ပုံလို့ hate speech နဲ့အလို definition ဖတ်မယ်ဆိုရင်ကျွန်တော်မြန်မာနိုင်ငံကဥပဒေပြုလွတ်တော်ကိုယ်စားလှယ်တွေရနေပြီးတော့အဲ့ဒီလောကိုရေးဆွဲမှာလား Facebook ကနေပြီးတော့သူ့ဘာသာ definition ဖွင့်မှာလားပေါ့ဒီကိစ္စကိုလည်းကျွန်တော်ပြန်ပြီးဆွေးနွေးဖို့လိုမယ်ဆိုပြီးကျွန်တော်ကထင်ပါတယ်ပေါ့နော်အဲ့ဒီ native ဖွင့်ဆိုချက်မပြတ်သားတဲ့အတွက်ကြောင့်တစ်ဖက်မှာ free speech ပြောပိုင်ခွင့်ရတွေလည်းဆုံးရှုံးသွားနိုင်တယ်ဆိုတာလည်းကျွန်တော်တို့ကတွေ့နေရပါတယ
်။ဒီလိုပြဿနာမျိုးတွေဖြစ်နေတာကြောင့်ပြည်သက်အစိုးရကအမိုးစကားတိုက်ဖြည့်မှာ Facebook နဲ့6လအတွဲလေးလာဖို့စီစဉ်တာဖြစ်မယ်မဆူမမော
။မြန်မာနိုင်ငံကိစ္စမှာတော့အမိုးစကားအသေးပဲဖွင့်လာတယ်မကဇော်ဂျီဖုန်းနဲ့ရေးတာကိုဖယ်မှာလား၊ Unicode နဲ့ရေးထားတာတွေကိုဖယ်မှာလား၊နှမျိုးလုံးနဲ့ရေးထားတာတွေကိုဘယ်လိုမျိုးထိထိရောက်ရောက်ဖယ်မှာလဲဆိုတာတွေကလည်းဒီလူမှုကွန်ရက်ပေါ်ကအမုန်းစကားတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးဆွေးနွေးစရာတွေဖြစ်နေပါတယ်ရှင
်။ကိုသားညိုကိုကြီးတင်ဆက်ခဲ့တဲ့မဆုမျက်မွေဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မရေးတန်တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပွားပါကြပါစေဒီရက်တက်တက်ရောင်တင်လာမှာတော့စုံမသွားတာ10နှစ်တောင်ရှိသွားပြီဖြစ်တဲ့ Fashion Designer Alexander McQueen အမတ်တရားသူ့ရဲ့ဘဝအကြောင်းပြောပြမှာဖြစ်ပါတယ်ဒီလိုမျိုးခေါ်တော်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်တင်လာအစီအစဉ်မှာပြောပြပေးနေပါတယ် God but not forgotten ဒါကတော့အင်္ဂလိပ်စကားပြောသူတွေကြမှာခွဲခွာမှုတစ်ခုကိုဖော်ပြတဲ့စကားအသုံးတော်မှာgone ထွက်သွားခဲ့ပြီ not forgotten သူကဘယ်တော့မှမေ့မှာမဟုတ်ဘူးဆိုတဲ့စကားစုကကမ္ဘာကျော်ဒီဇိုင်နာ Alexander McQueen အတွက်ရည်ညွှန်းထားသလိုပါပဲပြီးခဲ့တဲ့ February 17ရက်နေ့မှာဆိုသူဆုံးမသွားခဲ့တာ10နှစ်တောင်ရှိသွားခဲ့ပါပြီအဲ့ဒီနေ့မှာပဲ Britain တော်ဝင်မိသားစုတွေက Cambridge မြို့သားကတော့ Catherine က Alexander McQueen ချုပ်ပေးထားတဲ့ဝတ်စုံကိုသူ့ရဲ့အမှတ်တရထုတ်ဝေခဲ့ပါတယ်ဈေးဝတ်စုံဒီဇိုင်းမျိုးယူထားတဲ့ကုတ်အင်းကြီးဖြစ်ပါတယ် Tuga eight name away, two ye come home city, Mena William, Yakama, Asians and Mena Charles Ne, 2 years and he came a la rune too. England Yabanga, Gago ye tanae, at the point, Bianna Lanta, Santa go to Abro, Tishu Gerawa. Sipia Simura, Data Honey, Sekudamu can you need out to dress on your cigarri, Piogetawai. Cambridge Mildangrom in the Mikaka, designer Alexander McQueen, Layarigo, two netted to Sipiro. Dinner British are Yoshin, two John, Suchimimimwe. Bafta Male, Alexander McQueen, Inigo Wicked Lu. Do you in the ma, Natasakunakunima, Mingla, Sanole, Alexander McQueen, Inigo Wickerawa. Natasatima, do Mingla, Sano, Alexander McQueen, Soma Dwabi Pipime, do bring ye, Penny Moderator, Sarah Bedden, ye lay ya, Mingla with some wicked up to party. In your neck, Bajo, Amyne designer, Alexander McQueen, ha. Natasa, February la, Setty and Imawe, do ye, Ema, they so need a drigge araba. သူအသက်40နှစ်မွေးနေ့မရောက်ခင်တလအလိုလောက်မှာဖြစ်ပါတယ်။သေဆုံးရတဲ့အကြောင်းရင်းကတော့တကယ်ကိုစိတ်မကောင်းစရာသူ့ဘာသူတက်သေးသွားတာဖြစ်ပါတယ်။သူရဲ့တကယ်ကိုအထင်းကွန်းမဲ့ကွန်မြူဖန်နီမှုတွေကြောင့်ကမ္ဘာကျော်တဲ့ဒီဇိုင်နာအလက်ဇန်ဒါမက်ကွင်းဟာလန်ဒန်ဖက်ရှင်သတင်းပတ်မှာတိုင်ခင်မှာပဲသေဆုံးသွားတာဖြစ်ပြီးတော့အဲ့ဒီနှစ်မလ
16နှစ်နဲ့ကြောင်းကထွက်ခဲ့ပြီးတော့အဲဒီတုန်းကအစင်လာနဲ့နာမည်ကြီးတဲ့အချုပ်ဆရာကြီးမှအလုပ်တင်ဖြစ်တဲ့ဝင်ခွင့်ရခဲ့ပါတယ်။နောက်ဆုံးသူကလန်ဒန်မြို့မှာထင်ရှားတဲ့ Central Saint Martin's College of Art and Design မှာ Fashion Design နဲ့မဟာဝိဇ္ဇာပွဲရခဲ့တာပါ။သူရဲ့ဂရုံးစပင်ပေါက်ပုံရင်နောက်ပြီးတော့ဒေါက်တာမာတင်ဘုတ်ဖက်နဲ့ရင်နဲ့သူရဲ့ရဲရင်နဲ့ Fashion Design လက်ရာတွေကြောင့်သူကို Hooligan of English Fashion English Fashion ရဲ့လမ်းသရေလို့နာမည်ပြန်ပေးခဲ့ကြတာပါ။
တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
I'll have my own yacht.
မရေးသနာကျော်စီစဉ်တင်ဆက်တဲ့တတရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မို့တလဲပြောပြပေးပါရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ9000ကျော်သွားပြီးသေဆုံးသူက1800နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောကြားပါရတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစတင်တဲ့ဟူဘေးပြည်နယ်မှာဒီကနေ့သေဆုံးသူ100ကျော်ရှိပါရတယ်။တရုတ်နိုင်ငံပြင်ပမှာပိုးကူးစက်သူအများဆုံးတွေ့ရှိတာကတော့ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာတီးကြားခွဲစောင့်ကြည့်ခန်းနေရတဲ့စိန်ခန့်အပျော်စီးသင်္ဘောကြီးပေါ်မှာဖြစ်ပါရတယ်။အဲဒီ Diamond Princess သင်္ဘောကြီးပေါ်ကအမေရိကန်နိုင်ငံသား300ကျော်ကိုတော့အမေရိကန်အစိုးရက၄ရက်20နဲ့ကယ်ထုတ်ခဲ့ပါရတယ်။အဲ့ဒီခီးတွေတွေက14ရောက်မှကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေပေမဲ့ရောဂါလက္ခဏာမပြတဲ့အတွက်သူတို့ကိုလည်းလေယာဉ်ပေါ်တက်ခွင့်ပြုခဲ့ပါတယ်။တင်မောဘော်ကနေပြန်ခေါ်လာတဲ့အမေရိကန်အားလုံးကိုကယ်လီဖိုးနီးယားနဲ့တက်ဆက်ပြည်နယ်တွေကလေတပ်စခန်းတစ်ခုမှာ14ရက်တီးကြခွဲစောင့်ကြည့်မှာဖြစ်ပါတယ်။ Diamond Princess စိန်ခန့်တင်မောကြီးပေါ်မှာနောက်ထပ်ပိုးကူးစက်သူ69ရောက်ဒီကနေ့ထပ်တွေ့တာကြောင့်စုစုပေါင်းပိုးကူးစက်နေသူက454ရောက်ရှိသွားပါပြီ။အမေရိကန်အစိုးရရှေ့နေချုပ်ဝီလျံဘာယာရုကနေနှုတ်ထွက်ပေးဖို့အတွက်အမေရိကန်တရားရေးဝန်ထမ်းဟောင်းနဲ့အစိုးရရှေ့နေဟောင်းတထောင်ကျော်ကအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မိတ်ဆွေလည်းဖြစ်နိုင်ငံရေးအကြံပေးဟောင်းလည်းဖြစ်တဲ့ရော့ဂျာစတုန်းအတွက်ထောင်ဒဏ်အကြံပြုချက်ကိုတရားရေးဌာနကပြင်ဆင်လျှော့ပေါခဲ့ပြီးတဲ့နောက်Republican အစိုးရလက်ထက်မှာရောဒီမိုကရက်အစိုးရလက်ထက်မှာပါတာဝန်ထမ်းခဲ့ကြတဲ့တရားရေးဝန်ထမ်းနဲ့အစိုးရရှေ့နေဟောင်း1100ကျော်ကအခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်။American ပြည်ထောင်စုမှာတော့လာမယ့် November ရွေးကောက်ပွဲကြရင်ဒီ Russian Republican သမ္မတ Donald Trump နဲ့ရှင်ပြိုင်ဖို့အတွက် Democratic Party တွင်သမ္မတလောင်းရွေးချယ်ပွဲတွေကို Nevada ပြည်နယ်မှာကြိုတင်မဲတွေနဲ့ကျင်းပနေပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မော်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရေးမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအသံဖတ် Engineer ကတော့ Mickey Dubinsky ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။တော်ရရှင်တွေအားလုံးရွှေလန်းချမ်းမြေ့တဲ့ကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome